Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အောက်တိုဘာလ22ရက်စနေနေ့ညဘက်အတွက် VOE မြန်မာဝိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မဆုမြတ်မော်ပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်ပါဒီနေ့ထူးခြားတဲ့သတင်းတွေကိုမက်ခင်ဖြူထွန်းတဲ့လူပြောပြပေးပါပါဒီနေ့ထိတ်တန့်ရောက်သတင်းတွေကတော့မြန်မာကနိုင်ငံတကာငွေကြေးခေါ်ဝါချစောင့်ကြည့်ရေးအဖွဲ့ကအရေးယူတဲ့အပေါ်နိုင်ငံရေးကြောင့်လှုပ်တာလို့စစ်ကောင်စီကတုံ့ပြန်လိုက်ပါတယ်တရုတ်သမ္မတရှီကျင်းဖင်ကတော့အာဏာဆက်ယူဖို့ဖွဲ့စည်းပုံကိုပြင်လိုက်ပါတယ်တရုတ်ကိုတုံ့ပြန်ဖို့ဂျပန်နဲ့ဩစတြေးလျကတော့လုံခြုံရေးစာချုပ်ချုပ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမဆင်မြင်မို့ရေ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာပို့ပြီးတော့ကြီးမားလာတဲ့အကြက်တဲတွေကြားမှာအဖိုးအဖွားတွေပို့ပြီးဒုက္ခရောက်နေကြပါတယ်ဒီမိုကရေစီ
ကမသိခင်ကတော့ခံစားနေရမှာပါပဲ။ဘာကိုအားထားလဲမရှိ။ဘဝကြည့်တယ်ဘာမှမရှိ။ဒီဘက်ကြည့်တယ်ဘာမှမရှိ။အဲ့လိုနဲ့နေနေရတယ
်။ကိုဗစ်ကပ်ဘေးနဲ့ဆစ်ဘေးပဋိပက္ခတွေကြားမှာအခုညီမဲ့နေတဲ့အဖိုးအဖွားတွေအကြောင်းကိုတော့ဒုအတန်အစီအစဉ်ကြားရင်သိရမှာဖြစ်ပါတယ်။ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတော့နိုင်ငံရေးမှာဒီစစ်တပ်ပါနေတဲ့အတွက်ဒီမိုကရေစီလမ်းကြောင်းအပေါ်တက်ရောက်မှုတွေအကြောင်းကိုဆွေးနွေးတင်ပြထားပါတယ်။ရက်ဆက်ကြံကြုတ်တဲ့စစ်တပ်လောက်ရတွေကိုနိုင်ငံတကာကပြင်းပြင်းထန်ထန်တုံ့ပြန်ပေးဖို့အမေရိကန်ကတိုက်တွန်းတာပါဝင်တဲ့တပတ်အတွင်းမြန်မာသတင်းစုစည်းတင်ပြချက်နဲ့ဗြိတိန်ဝင်ကြီးချုပ်နှုတ်ထွက်သွားတဲ့သတင်းပါတဲ့နိုင်ငံတကာသတင်းစုစည်းတုံ့တက်ချက်တွေကိုဒီကနေ့ညဘက်မှာနားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာပေါ်မှာထိတ်တန့်ရောက်နေတဲ့ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးကြပါအောင်မယ်ရှင
်မြန်မာနိုင်ငံကိုနိုင်ငံတကာငွေကြေးခေါ်ချမှုစောင့်ကြည့်ရေးအဖွဲ့ FATF ကအမည်မဲ့စင်းသတ်မှတ်ပြီးအရေးယူလိုက်တဲ့ပေါ်မြန်မာစစ်ကောင်စီဘက်ကတော့ဒါဟာနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်တာပါလို့တုံ့ပြန်လိုက်ပါတယ်။ FATF ဆုံးဖြတ်ချက်ပေါ် VOE ကမေးရမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ
်။ဒီမှာတော့တချို့ဟာတွေကတော့နိုင်ငံရေးရည်မှန်းချက်တွေပါလို့မလို့ဆောင်ရွက်တယ်လို့ပဲကျွန်တော်တို့အနေနဲ့ယူဆပါတယ်။သို့တော့မြန်မာနိုင်ငံအနေနဲ့ကတော့တတ်နိုင်ဆုံးပူပေါင်းဆောင်ရွက်သွားပြီးရင်ဒီစည်းရင်းတွေကလည်းလွတ်မြောက်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီ2017-2016မှာလည်းဒီ flag list ထဲကိုကျွန်တော်တို့ရောက်ခုခဲ့ပါတယ်။ဒီကနေပြီးမှစီးပွားရေးတိုးတက်လာတာမျိုးတွေရှိပါတယ
်။မြန်မာအနေနဲ့ငွေကြေးခေါ်ဝါချမှုနဲ့အကြမ်းဖက်ငွေကြေးထောက်ပံ့မှုတွေကင်တွေတာအားနည်းခဲ့တယ်လို့အခုလိုအမည်မဲ့စင်းတင်သွင်းရတာဖြစ်ကြောင်းFATF ကအကြောင်းပြပေမဲ့တကယ်တမ်းမြန်မာဘက်ကဒါရီပေါ်အရေးယူဆောင်ရွက်တာတွေလုပ်ခဲ့ပါတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုဆက်ပြောပါတယ် FATF ဥက္ကဋ္ဌတာဝန်ယူထားတဲ့စင်ကာပူနိုင်ငံကိုယ်စားလှယ် T Raja Kumar ကတော့မြန်မာအနေနဲ့ငွေကြေးမှောက်ခိုမှုဆိုင်ရာ FATF ရဲ့စံချိန်စံညွှန်းတွေကိုဖြည့်ဆည်းရေး၄နှစ်ကျော်အထိမလုပ်နိုင်ခဲ့လို့အခုလိုဖြစ်ရတာပါလို့မနေ့ကသတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်အခုအရေးယူတဲ့ဆုံးဖြတ်ချက်ကိုမနေ့ကချမှတ်ခဲ့တဲ့ပြည်ထောင်နိုင်ငံမှာကျင်းပခဲ့တဲ့ FATF အစည်းအဝေးကိုကမ္ဘာအဖွဲ့အစည်းနဲ့နိုင်ငံပေါင်း200ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြရမှာမြန်မာဘူဘန်နဲ့ပြည်ထောင်အရာရှိတွေလည်းပါတယ်လို့နှိစက်သူတွေကပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာတော့သတင်းတစ်ပတ်ကြာကျင်းပနေတဲ့ပြည်သူ့ကွန်ဂရက်ညီလာခံမှာသမ္မတရှီကျင်းပင်ခေါင်းဆောင်နေရာဆက်ယူနိုင်မဲ့ပါတီဖွဲ့စည်းပုံကိုဒီကနေ့ပြင်ဆင်အတည်ပြုခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့ညီလာခံနောက်ဆုံးနေ့အစည်းအဝေးမစခင်သမ္မတဟာဟူချင်တောင်ကိုညီလာခံခမ်းမကြီးတွေကနေပြီးတော့လူနှစ်ယောက်ကလာခေါ်ထုတ်သွားခဲ့ပါတယ်။အဲ့ဒီလိုလာခေါ်တာကိုဘာကြောင့်မှမသိနားမလည်နိုင်အောင်ဖြစ်နေပုံရတဲ့အသက်89နှစ်အရွယ်သမရဟာဟူချင်တောင်ကသူ့ဘေးမှာကတ်ထိုင်းနေတဲ့လက်ရှိသမရရှီကျင်ပင်ကိုတခုခုလှမ်းပြောလိုက်ပုံရတာကိုလည်းတွေ့ရပါတယ်။သမရရှီကခေါင်းကြီးပြခဲ့ပြီးတဲ့နောက်မှာတော့လာခေါ်တဲ့သူတွေနောက်ကိုလိုက်သွားတာကိုတွေ့ရပါတယ်။သူဟာရှင်ကျင်းပင်မတိုင်ခင်တရုတ်သမ္မတတာဝန်ကိုယူခဲ့တဲ့သူပါအခုလိုသမ္မတဟောင်းကိုဘာကြောင့်ညီလာခံခမ်းမကြီးတွေကနေခေါ်ထုတ်သွားတယ်လဲဆိုတာအခုအချိန်ထိတရားဝင်ထုတ်ပြန်တာမရှိသေးပါဘူးဒီကနေ့ညီလာခံအစည်းအဝေးမှာတော့သမ္မတရှီကျင်းပင်ကိုခေါင်းဆောင်ဖြစ်ဆက်လက်ခန့်အပ်နိုင်မဲ့ပါတီဖွဲ့စည်းပုံပြင်ဆင်ချက်ကိုအတည်ပြုခဲ့ကြတာပါ၅နှစ်တကြိမ်ပါတီခေါင်းဆောင်တက်တန်းကိုသမ္မတရှီကျင်းပင်တတိယအကြိမ်မြောက်ထမ်းဆောင်ရမှာဖြစ်တဲ့အတွက်သူဟာတရုတ်ပြည်သူခေါင်းဆောင်ကြီးမော်စီတုံနောက်ပိုင်းဩဇာအာနာအကြီးမားဆုံးခေါင်းဆောင်ဖြစ်လာတော့မှာပါဒီကနေ့ထုတ်ပြန်တဲ့ဘူကော်မတီဝင်ဆင်းသစ်ထဲမှာတော့သမရရှိနဲ့သိပ်ပြီးနှိစက်ပုံမရတဲ့ဝင်ကြီးချုပ်လီခိချန်နဲ့ဒုဝင်ကြီးချုပ်ဝမ်ယန်းတို့နာမည်တွေကိုတော့ မပါဝင်ပါဘူးတနင်္ဂနွေနေ့ကျရင်တော့ဩစာအာနာကြီးမာတဲ့ Polit View လိုအမြဲတမ်းအဖွဲ့ဝင်တစ်တွေကိုဗဟိုကော်မတီဝင်တွေကနေရွေးချယ်ကြမှာဖြစ်ပါတယ်ရှင
်တရုတ်ရဲ့စည်ရေးတိုးမြှင့်မှုကိုတုံ့ပြန်တဲ့အနေနဲ့ဂျပန်နဲ့ဩစတြေးလျဝန်ကြီးချုပ်တို့လုံခြုံရေးပူးပေါင်းဆောင်ရွက်မှုစာချုပ်လက်မှတ်ရေးထိုးလိုက်ကြပါတယ်ဂျပန်နဲ့ဩစတြေးလျတို့အနေနဲ့အတိန်ဆောင်မခံတဲ့ခြောက်လှမ်းသတင်းမျှဝေဖို့နဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုမြင့်တင်မှုဒီနေ့သဘောတူလိုက်ကြတာပါဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီတို့ဩစတြေးလျနိုင်ငံတောင်ပိုင်းကပတ်မြို့မှာအခုလိုသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်ကြတာပါဂျပန်ဝန်ကြီးချုပ်ကီရှီဒါကအကြမ်းဖက်ပူဖြစ်လာတဲ့ဆေးမားပြူဟာအခြေအနေကိုတံပြန်ဖို့ဒီစာချုပ်ချုပ်ရတာပါလို့တရုတ်နဲ့မြောက်ကိုရီးယားနာမည်ကိုတော့ထည့်မပြောဘဲပြောလိုက်ပါတယ်ဩစတြေးလျဝန်ကြီးချုပ်အယ်ဘနီစီကလည်းတမိုင်းဝင်အရေးပါတဲ့ဒီစာချုပ်ဟာကျွန်တော်တို့ရဲ့ဆေးရမာပြူဟာထိန်းချုပ်မှုအတွက်အားကောင်းလာတာကိုပြသချက်ဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အခုစာချုပ်တည်အောင်မှာဂျပန်နဲ့ဩစတြေးလျကာကွယ်ရေးတပ်တွေအနေနဲ့ဩစတြေးလျနိုင်ငံမြောက်ပိုင်းမှာသင်တန်းတွေအထူးလုပ်ကြပြီးကာကွယ်ရေးနဲ့ထောက်လှမ်းရေးသတင်းမျှဝေရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းတိုးမြှင့်လှုပ်ဆောင်ကြမှာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်မှာတရုတ်ပြည်မကြီးအစိုးရကတိုက်ရိုက်ချမှတ်ထားတဲ့အမျိုးသားလုံခြုံရေးဥပဒေနဲ့နိုင်ငံရေးတက်ကြွသူလူငယ်3ဦးကိုဒီကနေ့ထောင်ချလိုက်ပါတယ်။နိုင်ငံရေးလှုပ်ရှားပြောဆိုမှုတွေကိုအာဏာပိုင်တွေဘက်ကပိုးပြီးပြင်းပြင်းထန်ထန်ဖိနှိပ်လာတာကိုကြည့်ရတဲ့လောလောလတ်လတ်လောက်ရပဲဖြစ်ပါတယ်။အသက်19နှစ်နဲ့21နှစ်ကြာသာရှိကြသေးတဲ့ဒီလူငယ်3ဦးဟာဟောင်ကောင်မှာဖျက်သိမ်းခံထားတဲ့ကျောင်းသားနိုင်ငံရေးအဖွဲ့ Student Politicism ကအဖွဲ့ဝင်တွေဖြစ်ပါတယ်။သူတို့ဟာတရုတ်ကွန်မြူနစ်အစိုးရကိုဖြုတ်ချဖို့ပြည်သူတွေကိုတိုက်တွန်းတဲ့ပြောဆိုမှုတွေလက်ကမ်းစာဆောင်တွေကိုဖျက်ဝေခဲ့တယ်လို့စွပ်စွဲခံထားရပြီးတော့အခုလိုအပြစ်ပေးခံရတာဖြစ်ပါတယ်။မျိုးသားလုံးတွေဥတွေမှာပါတဲ့စူပူအောင်ကြွားမှုတွေဖြစ်အောင်လှုံ့ဆော်မှုနဲ့အပြစ်ရှိတဲ့အကြောင်းသူတို့3ဦးကလည်းပြီးခဲ့တဲ့ဇူလိုင်လထဲမှာဝန်ခံခဲ့ကြတာပါ။ဟောင်ကောင်မှာမျိုးသားလုံးတွေဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးခံရသူပေါင်းဟာပြီးခဲ့တဲ့လအထိဆိုရင်အယောက်210ရှိပြီးဒီအထက်မှာတဝက်ကျော်ကတရားစွဲဆိုခံထားရပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းလုံးကဒီမိုကရေစီတက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲကြီးတွေပေါ်ပေါက်ခဲ့တဲ့ဟောင်ကောင်မှာဒီဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်လပိုင်းအကြာ2020ခုနှစ်ဇူလထဲမှာတရုတ်အစိုးရကအမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ပြည်တွင်းပြည်ပဒီမိုကရေစီလှုပ်ရှားသူတွေကတော့ဒီဥပဒေဟာဒီမိုကရေစီလှုပ်ရှားသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုနှိမ်နင်းဖို့အတွက်ဖြစ်တယ်လို့တုံ့ပြန်ပြောဆိုထားကြပါတယ်ရှင်။
ဒါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9393နဲ့9383ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တိုင်းရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်ဒီတိမ်မှာတော့နှုတ်ထွက်တော်မဲ့ဝန်ကြီးချုပ်နေရာမှာခေါင်းဆောင်တည်ရွေးတော်မဲ့အချိန်ဝန်ကြီးချုပ်ဟောင်း Boris Johnson ရုတ်တရက်ခီးကနေပြန်အောင်လာပါတယ်။ Conservative Party ခေါင်းဆောင်ရွေးပွဲမှာအရင်ရှုံးခဲ့တဲ့ဗန်ဒိုင်းဝန်ကြီးဟောင်းပြန်ထောက်ခံမှုရလာချိန်မှာအရင်အထောက်ခံခဲ့ရတဲ့ဝန်ကြီးချုပ် Johnson ကလည်း Caribbean ကျွန်းနိုင်ငံ Dominican Republic ကိုမိသားစုနဲ့ပန်းဖြေခီးရုတ်တရက်ဖျက်ပြီးလေရင်နဲ့ဒီနေ့ပြန်အောင်လာခဲ့တာပါ။လွန်ခဲ့တဲ့3လတုန်းကပဲကုကျင်တရားဖောက်ဖျက်မှုနဲ့အထောက်ခံခဲ့ရတဲ့ဝန်ကြီးချုပ် Johnson အနေနဲ့အခုနှုတ်ထွက်တော်မဲ့ဝန်ကြီးချုပ် Liz Truss နေရာမှာပြန်ဝင်နိုင်ရေးဗန်ဒိုင်းဝန်ကြီးဟောင်း Rishi Sunak နဲ့အပြိုင်ကြိုးစားဖို့အချိန်မီပြန်လာခဲ့ပုံရတယ်လို့နှိစက်သူတွေကဆိုပါတယ်ဝန်ကြီးချုပ် Johnson အနေနဲ့တော့ဝန်ပြိုင်မှုလူသိရှင်ကြားမကြေညာသေးပေမဲ့သူနဲ့စကားပြောခဲ့တဲ့နိုင်ငံရေးလှုပ်ဖော်ကိုင်ဘက်ကတော့သူဝန်ပြိုင်မှုအသင့်ရှိနေတယ်လို့နောက်ထောက်ခံမှုတချို့လည်းရထားနေတယ်လို့ Sky News သတင်းစင်ကိုဒီနေ့ပြောလိုက်ပါတယ်ဝန်ကြီးချုပ် Truss Conservative Party ခေါင်းဆောင်မှုကနေပြုတ်ချသွားပြီးပါတီကောင်းဆောင်တွေရေးဖို့တက်တောက်ရိုက်လုပ်နေချိန်မှာလာမယ့်တနင်္လာနေ့မှာအဆုံးသတ်နိုင်ဖို့တော့လုံပန်းနေကြပါတယ်။ထွက်တော်မဲ့ဝန်ကြီးချုပ် Truss ကိုအရင်ရှုံးခဲ့တဲ့ဗန်ဒါဝန်ကြီးဟောင်းဆုနက်ကအခုဝန်ကြီးချုပ်ပြုတ်စေခဲ့တဲ့စီးပွားရေးပြောင်းလဲမှုက NDA ကြီးတယ်လို့အရင်တည်းကဝေဖန်ခဲ့ပြီးအခုလက်ရှိစီးပွားရေးကိစ္စကိုပြန်ထိန်းနိုင်မဲ့သူဖြစ်တော့ထောက်ခံမှုတိုးရလာနေပါတယ်ခင်ဗျာ
။ယူကရိန်းကျူးကျော်စစ်မှာရုရှားကအီရန် drone တွေကိုတုံးပြီးတော့တိုက်ခိုက်နေတဲ့ကိစ္စကိုကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကမနေ့ကတောင်းဆိုလိုက်ပါတယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်အဖွဲ့ဝင်၃နိုင်ငံကကုလသမဂ္ဂတစ်ခုလုံးကိုမနေ့ကစာရေးသားတောင်းဆိုလိုက်ကြပါ။အီရန်နိုင်ငံတို့မိုဟာဂျာနဲ့ရှာဟက်အဝေးထိန် drone ယာဉ်တွေကိုရုရှားတပ်ဖွဲ့တွေကယူကရိန်းမှာတုံးနေတဲ့ဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေအပါအဝင်တိတာထင်ရှားတဲ့သက်သေအထောက်အထားတွေရှိထားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုသံအမတ်ကြီး Jeffrey D. Laurentis ကပြောပါတယ်။ ဒါရီကလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်မှုရှိမရှိကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးရမှာဖြစ်တယ်။ကုလသမဂ္ဂရဲ့လုတ်ပိုင်ခွင့်တာဝန်ဝတ္တရားတွေကိုရုရှားနဲ့တခြားနိုင်ငံတွေကနှောက်ယှက်ဟန်တားခွင့်ပေးလို့မရဘူးလို့တန်အမတ်ကြီးဒီလော်ရန်တစ်ကပြောပါရယ်။ကုလသမဂ္ဂဆိုင်ရာပြည်ထောင်စုအမတ်ကြီးဂျိမ်းစ်ကာရီယူကီကလည်းဒရုန်းတွေကိုသုံးပြီးအရက်သားပြည်သူတွေကိုတိုက်ခိုက်နေတဲ့လုတ်ရက်ကရိုင်းဆိုင်လုံးတယ်လို့ပြောပါရယ်။ရုရှားဟာယူကရိန်းပြည်သူတွေကိုကြောက်လန့်တကြားဖျက်အောင်ခြောက်ပြီးယူကရိန်းကိုသူ့လက်အောက်ကိုရအောင်လုပ်နေတာလို့သူကပြောပါတယ်။အလားတူပဲကုလသမဂ္ဂဆိုင်ရာပြင်သစ်တပ်အမတ်ကြီးနီကိုလတ်စ်ဒရီဗီယာကလည်းရုရှားတပ်ဖွဲ့တွေဟာစစ်သားအရက်သားမခွဲကြဘဲအရက်သားတွေနေထိုင်တဲ့အဆောက်အုံတွေကိုအီရန်ဒရုန်းယာဉ်တွေနဲ့ပစ်ကတ်တိုက်ခိုက်နေတဲ့ခိုင်လုံတဲ့အထောက်အထားတွေရှိထားပါတယ်လို့ပြောပါတယ်ရှင်
။ကနေဒါမှာတော့ပစ္စတိုပြောင်းတူသဏ္ဍာန်ဖိတ်ပင်တာမြင့်မိတ်တဲ့ကိုဝန်ကြီးချုပ်ဂျက်စတင်ထရူဒိုကထုတ်ပြန်လိုက်ပါတယ်။ဝန်ကြီးချုပ်ထရူဒိုကအခုနိုင်ငံတော်ဝန်ပြောင်းတူသဏ္ဍာန်ဝယ်ယူရောင်းချလွှဲပြောင်းမှုပိတ်ပင်တဲ့ဥပဒေတွေကအရေးပေါ်အမြန်ထုတ်ပြန်ရတာဖြစ်တဲ့အခုချက်ချင်းအသက်ဝင်ပါပါလို့မနေ့ကပြောလိုက်ပါတယ်ဝန်ကြီးချုပ်ထရူဒိုကသဏ္ဍာန်သမားတွေပြစ်ခတ်မှုကြောင့်လူတွေရရက်ဆက်ဆက်သေဆုံးခံစားနေရချိန်မှာဒါကိုတားမြစ်နိုင်ဖို့ကခေါင်းဆောင်ပိုင်းမှာတာဝန်ရှိပါတယ်လို့နောက်အရေးယူဆောင်ရွက်မှုတွေလုပ်ပေးဖို့လိုနေပါတယ်ဆိုပြီးအလေးနဲ့ဆက်ပြောခဲ့ပါတယ်အမေရိကန်မှာအသေးအချီများခဲ့တဲ့တက်ဆက်စ်ကျောင်းတွင်ပြစ်ခတ်မှုအပြီးတပတ်အတွင်းအိန္ဒိယကနေဒါလွှတ်တော်မှာတော့ဒီနေ့မေလာကွန်ကတင်ခဲ့တဲ့ပိုကျဲပြန့်အားကောင်းတဲ့လက်နက်ဥပဒေမူကြမ်းကိုဆက်ဆွေးနွေးနေရချင်းအခုဥပဒေသစ်ထွက်လာတာပါဝန်ကြီးချုပ်ထရူဒိုကလည်းအခုပြည်တွင်းဈေးကွက်ဆိုင်ရာဥပဒေသစ်ကမျိုးဆက်တစ်ခုတွင်အပြင်းထန်ဆုံးသဏ္ဍာန်တာမြင့်တွေတာမြင့်ချက်တွေကတစ်ခုဖြစ်ပြီးဩဂတ်လကထုတ်ခဲ့တဲ့ပြောင်းလဲသဏ္ဍာန်တင်သွင်းမှုပိတ်ပင်တဲ့ဥပဒေလည်းဆက်ရှိနေမှာပါလို့ပြောထားပါတယ်ကနေဒါမှာ2020ခုနှစ်လူစုပြောင်းလဲတပ်ဖြတ်မှုခံရပြီးမှပြောင်းရှိစစ်ပွဲသုံးလက်နက်တွေကိုတာမြင့်တဲ့ဥပဒေထုတ်ပြန်ခဲ့ပြီးကနေဒါကအမေရိကန်ထက်အခုလိုပြစ်ခတ်မှုတွေပုံနေခဲ့ပေမဲ့လက်နက်တားမြစ်မှုတွေကတော့ပိုတင်းကျပ်ထားပါတယ်အခုလိုသဏ္ဍာန်သမားနဲ့လူသတ်မှုကနေဒါမှာဖြစ်နေတာကအမေရိကန်နိုင်ငံရဲ့၅ပုံတစ်ပုံပဲရှိပါတယ်ခင်ဗျအ
ီတလီနိုင်ငံမှာတော့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်အဖြစ်ဂျော်ဂျီယာမီလိုနီဒီကနေ့ကျန်းသစ္စာကျင်းဆိုပါတယ်ဒုတိယကမ္ဘာစစ်နောက်ပိုင်းအီတလီရဲ့ပထမဆုံးလက်ရာဆုံးအစိုးရကိုဦးဆောင်မှာဖြစ်ပါတယ်။ဒီကနေ့သမ္မတအိမ်တော်မှာသမ္မတဆာဂျီယိုမက်တရယ်လာရဲ့ရှေ့မှောက်အစိုးရဝန်ကြီး24ဦးနဲ့အတူဝန်ကြီးချုပ်သစ်မီလိုနီကျန်းသစ္စာကျင်းဆိုခဲ့ပါတယ်။လွန်ခဲ့တဲ့စနစ်ကသူပူးတွဲတည်ထောင်ခဲ့တဲ့ Brothers of Italy အီတလီညီတော်များပါတီဟာ Passive Wardi လက်သစ်တွေကနေဆင့်သက်လာတဲ့ပါတီဖြစ်ပါတယ်။ပြီးခဲ့တဲ့လကနိုင်ငံတော်ဝန်ကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာသူ့ပါတီကထိတ်ဆုံးကနေအောင်ပွဲခံခဲ့တာပါ။ညပေါင်းဆိုရတဲ့ထဲမှာတော့ဒီပါတီနဲ့အတူဝင်ကြီးချုပ်ဟောင်းမာတေယိုဆယ်ဗီနီရဲ့လက်ရာဆုံးပါတီနောက်ဝင်ကြီးချုပ်ဟောင်းဆယ်ဗီယိုဘာလူစကိုနီဦးဆောင်တဲ့သမရိုးကျကွန်ဆာဗေးတစ်ပါတီဖော်ဇာအီတလီယာတို့ပါပါတယ်ဝင်ကြီးချုပ်တဲ့မီလိုနီဟာအမျိုးသားအကျိုးစီးပွားနဲ့မကိုက်ညီတဲ့EU ဥရောပသမဂ္ဂရဲ့မူဝါဒတွေကိုလက်ခံမှာမဟုတ်ဘဲအမျိုးသားအကျိုးစီးပွားကိုပဲအလေးပေးသွားမယ်လို့ပြောဆိုမဲဆွဲခဲ့တဲ့သူပါသူဟာ EU ဘျူရိုကရေစီရန်နေရာတွေကိုစန့်ကျင်ပြောဆိုလို့ရှိသူလည်းဖြစ်ပါတယ်ရှင်
ထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးကြတာပါရှင်။ VOA အစီအစဉ်တွေကိုည7:00နာရီအထိလိုင်းတို32 57 kHz 9383ည9383ည5885တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းလံမီတာ190 kHz 1595တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့နိုင်ငံရေးမှာစစ်တပ်ပါဝင်နေတာကဒီမိုကရေစီလမ်းကြောင်းပေါ်ဘယ်လိုတက်ရောက်တယ်လဲဆိုတာဆွေးနွေးတင်ပြထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်တခါတစ်ပတ်အတွင်းမြန်မာသတင်းစူးစီးမှုနိုင်ငံတကာသတင်းစူးစီးမှုတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့ဒုအသံအစီအစဉ်ကိုအလှည့်ပေးပါမယ်။ကိုဗစ်ကပ်ဘေးနဲ့အတူကြုံလာရတဲ့လူမှုစီးပွားအချက်အတဲတွေကြားမှာစစ်တပ်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲအချက်အတဲတွေကိုတက်ကြီးအဖိုးအဖွားတွေပို့ပြီးတော့ကြုံတွေ့နေကြရပါတယ်။အနာသိမ့်မှုနောက်ပိုင်းဝင်ငွေထိခိုက်ခဲ့ကြရသလိုကုညီထောက်ပံ့မှုတွေလည်းတည်တည်တတ်တာနှဲပါသွားတဲ့အကြောင်းဒုအတန်အစီအစဉ်မှာတင်ပြထားပါရရှင
်ဘဝစီရမတည်ငြိမ်ရတော့ခံစားနေရမှာပါပဲဘာကုအားထားလည်းမရှိဘဝကြည့်တော့လည်းဘာမှမရှိဒီကကြည့်လည်းဘာမှမရှိအဲ့လိုလည်းနေနေရတဲ့သားကြီး
COVID-19 ကရောဂါကြောင့်အခက်အခဲများစွာဖြစ်ရတဲ့သူတွေထဲမှာမြန်မာနိုင်ငံကတက်ကြီးရွယ်အိုတွေလည်းပါဝင်ပါတယ်။အာဏာသိမ်းခံလိုက်ရပြန်တော့လဲနိုင်ငံတွင်းတိုးပွားလာတဲ့ပြည်ပခါတွေနဲ့အတူပျို့ဆင်းသွားတဲ့စီးပွားရေးအခြေအနေကြောင့်တက်ကြီးရွယ်အိုတွေဟာအသက်အန္တရာယ်ထိခိုက်လူနေပါကိုအတော်လေးကြက်တီးနေကြရပါပြီ။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကတင်ဆက်ကြဖြစ်ပါတယ်။ဒီအတိုင်းရဲ့ဒီတစ်ပတ်ဆောင်းပါးကိုတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့သတင်းတော့တွေကစူးစီးတင်ဆက်ကြပါတယ
်။အဖွားတော်ရှင်နဲ့သူမသမီးဖြစ်သူတို့အေလာခါမပေးနိုင်တဲ့အတွက်အရှင်ကနှစ်ချားလို့မိချင်းအေဘောကဆင်ပေးရပါတယ်။သူတို့သားမီးဟာဒဝဲမှာခြေချနေတိုင်းလာတာနဲ့20ရှိနေပါပြီ။အသက်60ရွယ်တော်ရှိရာတချေကမြမပြည်လေပိုင်းမှာနာမည်ကြီးစံမင်းသမီးတူပါဇက်ကားတဲ့ဝင်ငွေနဲ့ရက်တင်နိုင်ခဲ့ပေမဲ့အခုတော့စားဝတ်နေရတွေ့ရှုပ်ကန်နေရပါတယ
်တန်တကြီးဝယ်လို့တာမင်းကအလိုစားပေါ့တန်တကြီး၃နာဝယ်ပြီးနေရတုန်းကစားခက်ခဲပါလေအကုန်လုံးပဲဘာမှဖမတို့မှာဝင်ငွေစုလို့တနေ့တထောင်လမ်းကြည့်ယူနှစ်ထောင်လမ်းကြည့်ယူဟိုအကြီးမကြီးကဟိုနေဒီနေရှောက်နေဟိုကမြက်နှုတ်ခိုင်းဒီအချက်တင်ခါရလေးလိုက်လုပ်ပြီးအဲ့လိုစားနေရတယ်
။ဒေါ်ရွှေကပြောပြသွားတာပါ။သူတို့မိသားစုကကိုပဲကတ်စုံနဲ့အာနာသိမ့်မှုတွေတန်းချောင်းဇက်ပွဲကတာရှာနာလိုက်ရတာပါ။ဇက်ပွဲမရှိတော့ဝင်ငွေမသွားပြီးခုလိုနေစရာနေရာတွေပါခက်ခဲဖြစ်ကုန်တာပါ။ခုတော့မိုးမလို့လင်းမလို့ကြောတခင်းစားနေရာလေးမှာအသက်ဆက်ယူလေးစားတောင်းရင်ဘွားရဲ့နောက်ဆုံးခြေတွေကိုကြော်ဖြတ်နေရတဲ့ဒေါ်ရွှေကခုလိုပဲညီတွားပြောဆိုပါတယ်။
ဘဝဆိုတာမတည်ခင်ကတော့ခံစားနေရမှာပါပဲ။ဘာကုအားထားလည်းမရှိ။ဘဝကြည့်တော့လည်းဘာမှမရှိ။ဒီဘက်ကြည့်လည်းဘာမှမရှိ။အဲ့လိုနဲ့ပဲနေနေရတဲ့သားကြီး
။အော်နာမသိခင်အရင်ချိန်တွေတုန်းကတော့ပရိုက်တာဖွဲ့တွေကနေစားစရာနဲ့စီဘူးဝါခလေးတွေလာလူတော်ကိုတော်ရွှေရဖို့ပါတယ်။အာနာရှင်စနစ်ကိုလက်မခံတဲ့ပရိုက်တာသမအချို့ဟာလမ်းပေါ်တွေဆန္ဒထုတ်ပေါ်တာကြောင့်အထက်ခံရတဲ့သူတွေရှိခဲ့သလိုတချို့ကတေးရှောင်ထွက်ပြေးနေကြရပါတယ်တချို့အဖွဲ့တွေကလည်းကြောင်ကြောင်ကြောင်ရတ်တန့်လိုက်ရသလိုတချို့ကတော့ကုညီတာကိုဆက်လုပ်ခွင့်မရကြတော့ပါဘူးတဝဲချင်းဆိုင်ပရာဟိတအဖွဲ့တစ်ခုကိုဥဆောင်သူဆရာတော်ပါကဖိုးပွားတွေကိုကုညီထောက်ပံ့တာတွေကိုရှာနာလိုက်ရတဲ့အကြောင်းကိုခုလိုမိတ်ကြပါတယ
်ဟောနားလိုက်တယ်ဆိုတာကတဝဲရလာရဲ့ခက်ခဲမှုရှိတာရဲ့ပြီးတော့အလှူရှင်ရှိမှလည်းဒီပေါ်ပေါ်တဲ့ပြန်လည်းထပ်ပတ်ပေးနေမှာလေအလှူရှင်ရှိမှပါလေအဲ့ဒီအလှူရှင်ရဲ့ရှိတဲ့အဆူတွေအဆူတွေနဲ့ပြန်ပြီးတော့ဒီဒီကပြန်လည်းလက်ရှိပြေးလို့ရတယ်ပေါ့နော်အဲ့တော့အခုကဘယ်လိုပြောရမလဲအကုန်လုံးခက်ခဲနေနေဆိုတော့ဥစဉ်ကလည်းအဆူမခါဖြစ်တော့ဘူးပြီးတော့အဲ့လိုမျိုးအကြမ်းနော်အဲ့လိုမျိုးလေးနဲ့တွားလာပြီးအခက်ခဲရှိတာတွေရယ်မလော့လာတော့တာတွေရယ်အဲ့ဒါကြောင့်ဥစဉ်ကနားဖြစ်တယ်ပေါ့နော်ဥစဉ်ကလည်းနားဖြစ်တယ်ပေါ့နော်
လူတိုင်းကခက်ခဲကြတဲ့နေကြတာပါအာနာသေးပြီးနောက်နိုင်ငံရဲ့စီးပွားရေးခြေနေကကြဆင်းလာပြီးကိုစင်းတို့တွေကလည်းတဟုတ်တုံမြင့်တက်လာသလိုအလုတ်ကင်တွေကရှားပါလာပါတယ်နိုင်ငံလူဦးရေ40ရာခိုင်နှုန်းဟာဆင်းရဲမွဲတေမှုအညှော်ကြီးအောက်မှာနေတိုင်းကြရပြီလို့ကမ္ဘာပံကစုလိုက်လာတော့ကကမ်းမပြောဆိုထားပါတယ်ဗရာဟိတအတွက်ငွေကြေးလူတိုင်းနေကြသူတွေဟာလည်းအလူအတန်းမတက်နိုင်ကြတော့ပါဘူးဒါကြောင့်ပဲတကြီးထောင်ပန်းရေးပေါ်မှာတက်ရောက်မှုတွေရှိလာခဲ့တာပါပရဟိတဆရာတော်စီကိုအာကိုတကြီးနဲ့အကူကြီးတောင်းခံလာသူတွေရှိနေပါတယ
်အဲတချို့လည်းဒီကျလောတော်ဓမ္မဒီလောကဒီသလနလောကဓမ္မဥဒေလာပြီးတော့အဲ့လိုတပ်ပေါ်တွေပြတ်ပြီးတော့လက်ကူတန်းတာတွေရှိကြပေါ့နော်ဒီပုံပွားတွေအခက်ခဲဖြစ်နေတယ်ပေါ့အဲ့တော့ဥစဉ်ရလည်းဘယ်လိုပြင်မလဲဆက်မကောင်းကြတာလည်းမြင်လိုက်ရတယ်ပေါ့နော်ဒီနားထားလိုက်ပြီလို့အဆူမခါတော့ဘူးလို့
ဒီကာလမှာတော်တော်ရှည်ဟာစားတောက်ဖို့တမနေရုပ်ကံနေရလို့ဖြားရည်နိုင်ရည်အတွက်ဆေးဝယ်ဖို့ငွေဖို့လုံးဝမရှိပါဘူး
။ကျမရဲ့အခြေအနေလည်းမကောင်းဘူး။အခုအဲ့ဒါလောက်ရမောလို့ငုတ်တုတ်ထိုင်နေရတယ်။ဒီဘက်ကဆရာဝန်တရားကတော့ပတ်ချာနေပါလိမ့်မယ်။သူ့ဝေဒာမင်းနဲ့သူ့ဆေးဘဝကတော့ပြေးရတော့ပေါ့သားရဲ့သူတို့လည်းအနေနဲ့တော့ပဲလူနိုင်ပါမလဲ။အခုလည်းဆေးဝယ်ဖို့ဒါဟုမှဆေးရလဲဖဘာတနင်္လာနေ့ကစားကိုတတောင်းကျော်အဲ့ဒါလည်းမဝယ်နိုင်လား။ကြာပြီ။အားကြီးလည်းမရှိဘူး။ဘာကြီးမှမရှိဘူး။ဘာလည်းဘယ်မှမတော်ကိုယ့်လက်ထက်မှလည်းလက္ခဏာမရှိတော့။တွားရင်အာနာလိုကဒါရဲ့ဒါပါပဲ
။ဒါကတော့ရွှေတယောက်တက်တော့မဟုတ်ပါဘူး။စေစင်းတို့တွေကြီးမြင့်လောတာကြောင့်တက်ကြီးပူပါသုံးဘူးတဘူးလောက်ကဆင်းမဝင်နိုင်တော့ဘူးလို့ဒီနေ့မေလအတွင်းကကောက်ယူတဲ့တက်ကြီးကူကြီးစောင်းရှောင်းရေးဖွဲ့စစ်တမ်းအရာသိရပါတယ်။အဲ့ဒီတက်ရွယ်အိုစုကကျမ်းမာရေးအတွက်ဇေဝါဆောက်ရှောက်မှုတခြားအသက်ရွယ်အိုစုတွေထက်ပိုပြီးလိုအပ်တာပါတက်ကြီးဘဝ83ရာခိုင်နှုန်းဟာလည်းဝင်ငွေလုံးဝမရှိကြဘူးလို့စစ်တမ်းကဖော်ပြထားပါတယ်အလို့အတွက်ခက်ခဲနေတာလဲမှန်ပေမဲ့ လက်ကြီးဘွားတွေတို့ကတော့အခက်အခဲဆိုးဆိုးတာချက်ကိုပိုခက်ခဲရုတ်ကန်နေကြရတာဖြစ်ပါတယ်2016ခုနှစ်ကပြတ်တမ်းထားတဲ့တက်ကြီးရွယ်အများဆိုင်ရာဥပဒေအသက်ကြီးရွယ်အိုတွေမှာခြေခံစားဝတ်နေရလှုပ်ရှားသွားလာရင်းနဲ့မရှိမဖြစ်ကျန်းမာရေးစောင့်ရှောက်မှုခံယူရှိလို့မှာတင့်လျော်တဲ့အထောက်ပံ့ရရှိခွင့်တက်သီးပုဂ္ဂလလွန်လပ်ခွင့်ကိုယ်သိကရှိစွာရည်တည်ပိုင်ခွင့်တွေရှိပါတယ်လက်တွေ့ပစ္စုပန်ကာလမှာတော့ဒီပြတ်တမ်းချက်ကမြေပြင်အခြေအနေနဲ့ကင်းကွာနေခဲ့ပါပြီဥပဒေထဲမှာဘိုးဘွားတွေအတွက်တက်ကြီးပင်စင်ကိုလည်းထပ်သွင်းထားပါတယ်2019ခုနှစ်ကစလို့တက်85နှစ်နဲ့ထက်ဘိုးဘွားတွေကိုတက်ကြီးပင်စင်ထောက်ပံ့ဝင်စပေးခဲ့ပါတယ်တိုးလာကို3000ဆိုတဲ့ပမာဏကမဆူစလောက်ပေမဲ့အထောက်ပံ့တော့ဖြစ်ခဲ့ပါတယ်စစ်တမ်းမှာတော့တက်ကြီးပင်စင်တွေအရင်လိုမရတော့ဘူးလို့ဖော်ပြထားပါတယ်အတို့အသာနဲ့စကားပြောဖြစ်ခဲ့တဲ့တင်းသားကြီးတိုက်ကဘိုးဘွားတွေကတော့တက်ဆိုင်ရာဌာနစီကနေသူတို့ပိုက်ဆံရတာ2020နောက်ပိုင်းကနောက်ဆိုပဲလို့ပြောကြပါတယ်ကိုဗစ်ထောက်ပံ့ခြင်း3000ကျလူမျိုးရေးပင်စင်3လစာ3000ကျစုစုပေါင်း6000ကျရရှိခဲ့တာပါတနင်္ဂနွေလောက်ကတက်ကြီးပင်စင်ရပိုင်ခွင့်ရှိတဲ့သူအများစုကြုံတွေ့နေရတာလို့တည်င်းအရင်းမြစ်တွေကအတည်ပြုပြောဆိုပါတယ်ဘိုးဘွားတွေလူမျိုးရေးပင်စင်မရတော့တဲ့အခြေအနေနဲ့တေချာထောက်ပံ့မှုအခြေအနေကိုမေးမြန်းနိုင်ဖို့တို့အသာကတင်းသားကြီးတိုင်လူမှုဝန်ထမ်းအုပ်စုဌာနကိုဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်တာမရှိပါဘူးဒီချင်းတွေအားလုံးဟာစစ်ကောင်စီက3လတကြိမ်ထောက်ပံ့ငွေပေးဖို့ကိုတောင်းအရင်းအမြစ်တွေမရှိတော့လို့လို့ယူဆနိုင်ပါတယ်စစ်အာဏာသိမ်းလိုက်ပြီးတဲ့နောက်ကျွမ်းကျင်ဝန်ထမ်းတွေကအကြမ်းဖက်အာဏာဖိစာရေးလှုပ်ရှားမှု CDR ဝင်သွားကြပါတယ်တချို့ရာကြီးအုတ်ချုပ်ရေးရှုံးတဲ့အုတ်ချုပ်ရေးမှုတွေက PDF တွေရဲ့ပိတ်မှတ်ထားခံနေရပါတယ်ပြည်ပခတွေကလူတွေရဲ့ဘဝကိုဗလန်ပတာဖြစ်စေခဲ့ပါပြီအထူးသဖြင့်တက်ကြီးရွယ်ဦးတွေကတိုက်ပွဲတွေဖြစ်လာရင်ပိုပြီးထိခိုက်ကြပါတယ်တင်းသားကြီးတိုက်တယ်မျိုးနဲ့တော်တော်များများမှာတိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်လူတိုင်းဟာမိုက်ဆက်ကြီးတဲ့တောတောင်ခေးကျန်းတွေတဲ့မိုးရဲလေတဲ့ပြည်လွာပိုးဆောင်နေရပါတယ်အသက်60ကျော်ရွယ်မိခင်တဦးနဲ့တူဆဲဘေးဆောင်နေရတဲ့တဲချောင်းမျိုးနဲ့တောင်ပြောက်တိုက်နယ်ဒေသကအမျိုးသမီးတဦးကသူတို့ရဲ့အခက်အခဲကိုခုလိုပြောပြပါတယ်ဆဲဆောင်ရသူအများစုဟာမိုးရဲမှာတောင်တွေမြစ်တွေချောင်းတွေဖြာပြီးသူတို့မိဘတွေကိုတဲ့သွားနေကြရတယ်လို့ပြောပါတယ်။လုံချုံရေးချင်းလေးကြောင့်မူရင်းပြေဆိုသူရဲ့တံကိုပေါ်ပြနိုင်ခြင်းမရှိတဲ့အတွက်စာထိုးဖတ်ရှုထားပါတယ်
။အထဲမှနေတော့အခက်ခဲရတော့ရှိတာပဲ။တည်မကောင်းတဲ့ခါပြေးကြနေရရွှေ့ကြရတာပဲ။တက်ကြီးရွယ်ဦးတွေဆိုသွားလို့မနိုင်ဘူး။လူငယ်ပိုင်းတွေလူလက်ပိုင်းတွေကခြီရတာပေါ့။သူတို့သွားလို့မနိုင်ဘူးလေ။အဲ့လိုဆိုတော့ခြီပြီးတော့သွားရတာပေါ့။ဒါကြောင့်ယူရမှာမနေတော့ပဲဒွေမှာလာနေလိုက်တာ။ခဏခဏပြေးရတာဆိုတော့မနိုင်တော့ဘူး။
စစ်ဆောင်ဒေသကမကမျိုးပေါ်မှာတမခက်ခဲတွေရှိနေပါတယ်။တင်းသားကြီးတိုက်တွင်းကဒေသခံတွေဟာလုံချိုးရေးအကြောင်းပြချက်တွေကြောင့်ညာဘက်ပြင်ထွက်ခွင့်မရကြပါဘူး။စေယိုစေကံသွားဖို့ရှိပေါ်အချင်းကြီးကြိုလာရင်တောင်ညာမထွက်ရအမေကြောင့်လမ်းမှာဖမ်းခံရမှာပိတ်ခံရမှာကြောက်ပြီးစေယိုစေကံမသွားရကြပါဘူး။တင်းသားကြီးတိုက်မှာဆက်ကူညီပေးနေတဲ့ပရာဟိတအဖွဲ့တချို့ရှိနေပါသေးတယ်။ထိုင်းနဲ့မလေးရှားမှာရှောင်းနေတဲ့တင်းသားကြီးတိုက်ကရွှေပြောင်းလူသမားတွေရဲ့ထောက်ပံ့ကိုအပြူနေကြတာပါတောက်ထောက်သမီးကံမရှိတဲ့တရချောင်းမျိုးနယ်ကအသက်83နှစ်အရွယ်ကိုတဲသမတော်ကြီးစေဟာပရာဟိတဘွက်တစ်ခုကဆက်တဲ့အိတ်နဲ့ငွေကြတပေါင်းကိုတလာချတကာလာရောက်ထောက်ပံ့ပေးတာနဲ့ဝမ်းကြီးကိုဖြစ်ရှင်းနေရတာပါလက်စလောကျမ်းမာနေသေးလို့ကံကောင်းပြီမရှိရတွက်စီပူနေရတဲ့ကြောင်းဘွက်တော်ကြီးစေကခုလိုပြောပါတယ
်ခါရစီစီကျက်ကျက်လို့ဖြေရွေးနေကံကောင်းလို့န
ော်နေမကောင်းဖြစ်ရင်ကိုဘသားကိုနင်းထိုင်နေပဲကောင်းသွားလိမ့်ရှိတယ်တခါမှကြီးကြီးကျယ်ကျယ်မဖြစ်သေးလို့ကံကောင်းသေးတာပေါ့နော်အဖွားကတော့တခါဖြစ်တာနဲ့တခါတည်းသွားမယ်ပဲနဲ့တူပါတယ်အခုတော့တခါမှနေမကောင်းတာကြီးကျယ်မဖြစ်ဘူးသေးတော့ကို့ဘာသာဒီလိုပဲနေနေတာပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းညက်မယ်လို့ဂျိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲထားပြီးတချို့ကတော့ထည့်သွင်းအသုံးမပြုထားပါဘူးဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ VOA မြန်မာပိုင်းကနေပြီးတော့အောက်တိုဘာလ22ရက်စနေနေ့ညဘက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတခါတော့စစ်တပ်ကနိုင်ငံရေးမှာပါနေတဲ့အတွက်ဒီမိုကရေစီလမ်းကြောင်းမှာဘလို့တက်ရောက်မှုတွေရှိသလဲဆိုတော့ပညာရပ်ဆိုင်ရာလေ့လာချက်တစ်ခုကိုတင်ပြပေးပါဦးမယ်။နိုင်ငံရေးမှာစစ်တပ်ပါနေတဲ့မြန်မာနိုင်ငံမှာ 2008ဖွဲ့စည်းပုံကိုလက်ကင်ထားပြီးတော့စစ်တပ်အနေနဲ့ဒီမိုကရေစီလမ်းကိုသွားလို့ရနိုင်ပါသလားကနေဒါနိုင်ငံမက်မာစတာတက်ကတူကပါရဂူဘွဲ့ကျောင်းသူစာရေးဆရာမတော်ရာအေးလက်နဲ့ဦးတမောင်တန်းကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်ရှင်
နိုင်ငံရေးထဲမှာစစ်တပ်ပါတီတော်ကြောင့်ဒီမိုကရေစီပေါ်တက်ရောက်မှုအကြောင်းကိုဒီပတ်တင်ပြခြင်းမှာတဲ့2014ခုနှစ်ထုတ် International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ကြားနဲ့အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်အကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက်ကတူကနိုင်ငံရေးသိပ္ပံမမောက်ခ Rolling at Tuslam ရဲ့စာတန်းဖြစ်ပါတယ်institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဒလိတိုင်းသားလူမျိုးအမျိုးမျိုးကွဲပြားနေမှုနိုင်ငံရေးဘောကဗေဒနဲ့လူ့ရေးဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းကြတာကိုသူတင်တွေကတွေးရှိပြီးသားဖြစ်ပါတယ်ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိဒီမိုကရေစီကြောက်အောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တည့်ရဲ့အခမ်းအနားကိုတော့သူ့လင်းလာသဘောအရစစ်ဆေးကြည့်ရှုတာနည်းလာတယ်လို့စာရန်ရှင်ကဆိုပါတယ်ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နယ်ပယ်အညွန့်တွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRO ဖြစ်နယ်ပယ်အညွန့်ဆက်တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံမှာအဲ့ဒီအညွန့်ဆက်တစ်ခုလုံနေဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်ပမောက္ခ Rolling to Slam ရဲ့စာရန်ကိုကနေဒါနိုင်ငံ McMaster University မှာပါဂူဘတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အီလက်ကဖတ်ကြားပြောပြပေးမှာဖြစ်ပါတယ
်ဆိုတော့မိုင်လေးကျွန်တော်တို့ဒီစာတန်းလေးအကြောင်းကိုစပြီးတော့မိတ်ဆက်တဘောလို့ပြောတတ်လဲအောင
်ဟုတ်ကဲ့ပါဆရာသူရဲ့ဆာရန်ကဟိုဘာလို့သွားပြီးတတိယစီလဲဆိုတော့ဒီကျမတို့ဒီစစ်တပ်နဲ့နိုင်ငံရေးပေါ့နော်ဒါအကြောင်းပြောရင်ငန်းကိုကားလေးရှိတယ်ဒီချင်းမြန်ဟန်ဒီဟန်တန်တန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူဆတွေပေါ့နော်အဲ့ဒါလေးကိုပြန်ပြီးတော့တတိယစီပါလေအဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခံအစိုးရဟိုကာတာစီမံကခံခွဲပို့ပေါ့နော်နောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေဆုံးချော့ချဖို့စသဖြင့်ဒီ hunting တန်ကပြောခဲ့တာမျိုးရှိတယ်ပေါ့နော်ရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမထစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့ तू ကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာအဲ့မှာ तू ဟုတ်ကဲ့ဆရာအဲ့တော့ तू ကဟိုအဓိကဒီဟိုဒီဟိုသူတည်နာမေကွန်းပေါ့နော် तू အတွက်ကတော့ तू ဟိုအချက်သုံးချက်ကို तू စမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်တိဆောက်တဲ့ဖြစ်စဉ်မှာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်းမီမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်တာရောမအောင်မြင်တာရောအပါအဝင်ပေါ့နော်အဲအဲ့လိုသိမ်းဖို့အားထုတ်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွေရေချိုးပန်းတဲ့အခါနောက်ဆုံးပြန်သွားအောင်တည်ရမှုရှိသလားဆိုတာရဲ့သဘောကအာဏာသိမ်းမှုစရှိတဲ့စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်နေစဉ်ကာလဒီမှာအာဏာသိမ်းချေထပ်ပြီးရှိမရှိပေါ့လေအဲ့ဒါသူစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောခဲ့လို့အစိုးရစီကနေနောက်တစ်ခုပေါ့နော်ရရှိတဲ့ရမုံငွေပမာဏတွေအတက်အားတွေဒါဟာဒီမိုကရေစီအတွက်ချိန်ချောက်မှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်သူစမ်းစစ်ထားပါတယ်ရှင
်ဒီနေ့ပြောလို့ရှိရင်တော့တက်ရဲ့ budget ပေါ့နော်ဒါနောက်ဆုံးချက်အနေနဲ့သူကကြည့်ရှုထားတယ်အဲ့ဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေ့လာချက်သုတေသနစာတမ်းတွေအများကြီးပုံမှာအခြေခံကဲတယ်လို့ယူဆပါတယ်အဲ့ဒီကနေမှသူကတိုက်တာချက်တွေထုတ်ပါတယ်အဲ့တော့တိုက်တာချက်ရဲ့သဘောလေးလည်းမတ်တော်လာရေးလည်းရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဆရာ तू ကတော့သူ့ထက်မှာက तू အဓိကအဖြစ်तू နိုင်ငံပေါင်း44နိုင်ငံကတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာ तू အခြေခံပါတယ်ပထမအချက်နေနဲ့ကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်စဉ်ကိုထိခိုက်မှုရှိမရှိမှာ तू ကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်အဲ့လိုမဟုတ်ဘဲပေါ့နော်ဒီမိုကရေစီအတွင်းခုပြောင်းရေးဖြစ်စဉ်မတိုင်ရင်မှာတက်ကို professional ဖြစ်အောင်ပြဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းပန်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြပြပြပြ 上院南部地少被看了，对标一笔钱嘛，为你说拍个奶奶的保利团就都标他来先。哎嘛，都话这也看看呐，人家也嘛集团里面的五彩也都话怎么着，有搞过嘛，这也说拍木的细么细。那不要在国龙从木对，有搞看所以国规木嘛，新的政策都把它新嘛干干对难的啵喏，啊，你说困难啊？data ชิคกี้พายมาปะทันทําทาปอเนาะนาวพี่รออซวยอภเณซีบวายโรงงานนี่มาแต่เยออซาเยญาอยู่ทามูฤชิมะชิปอเนาะตูต้ายตาเดอแท้เลยปอเนาะแล้วตะคูอ่ะแท้มาผิดแต่ปยตนาฤโกดิอะยะแพทตยายงฤมาซีนควนชิมะชินาวพี่รอแต่แท้มายาดูอานาคั่นอัจฉินผุจินแท้ผุฉาจินเกษฤมาอะทูอานากงด้วยอทายาญูชิมะชิแล้วตะคูอ่ะลูกขวัญเยชุบผอกทาเดอะยินแต่อะยาชิฤโกဟိုပေါ်တော့လူငယ်ကြီးချမ်းသာအခွင့်ပေးခိုင်းရမျိုးရှိမရှိတိုင်းကြပါတယ်အဲ့တော့ဖြန့်ကြည့်နိုင်တော့သူအချက်ဆက်တစ်ချက်ရှိပါတယ်ဆရာအဲကောက်ွယ်ရေးဟိုအိတ်ထမဆိုရင်အစောကပြောခဲ့တဲ့အချက်တွေပေါင်းရင်ကောက်ွယ်ရေးဝင်ကြီးကစစ်တပ်ကပဲဖြစ်နေသလားတို့เนาะနောက်ပြီးတော့လုံခြုံရေးဆိုင်ရာမူဝါဒရေးဆွဲတဲ့အခါမှာနောက်ပြီးသူတို့အတွက်ဘတ်ဂျက်ရေးဆွဲတဲ့နေရာမှာပြီးတော့တည်ရန်စာတအရင်အမြင့်တွေကိုစီမံခန့်ခွဲတဲ့နေရာမှာတည့်ရဩဇာဘလောက်ပါဝင်နေတယ်လဲဆိုတာတွေရောပေါ့เนาะနောက်အခြေခံဥပဒေအထက်မှာကတက်ကိုပါဝင်နိုင်အောင်ခွင့်ပြုထားတာမျိုးရှိမရှိစတဲ့အချက်တွေပါပါတယ်ဆရာပြီးတော့သူရဲ့ပြောအရတော့ဒီချက်တွေထဲအချက်တော်တော်များများအကျုံးဝင်နေတယ်ရှိနေတယ်ဆိုရင်တော့တည့်ရအာနာကရွေးကောက်ခန့်အစိုးရရဲ့အာနာထပ်ပို့ပြီးတော့တာနော်နေပြီးတော့အသွင်ကူပြောင်းရေးဖြစ်စင်မှာအချိန်မရွေးသူတို့ဆွတ်ဖက်ပြီးတော့နောက်ကြောင်းပြန်နှဲ့နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့တို့တော့တုံ့တက်ပြန်ထားပါရှင်ဟု
တ်ကဲ့
ဖြစ်ဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ထက်မှာပါတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့သွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့တပ်ပတော်ဟာနော်လုံခြုံရေးဆိုင်ရာဘူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဟိုဖွဲ့စည်းပုံကြတဲ့ယူထားတာတွေ့ရတယ်။ဒုတိယကျွန်တော်ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းနော်စစ်တပ်ကပဲထိန်းချုပ်ထားတယ်။နော်ကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံကြကိုပြဋ္ဌာန်းထားတာကျွန်တော်တို့သွားပြီးတွေ့ရတယ်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်။နောက်တစ်ခါပမိုင်းကြောင်းရကြည့်လို့ရှိရင်စစ်တပ်ကအခွင့်ထူးခံနေရာမှာယူထားလားမထားဘူးလားဒါကိုကြည့်လို့ရှိရင်လည်းเนาะမြန်မာနိုင်ငံဟာစစ်တပ်ရဲ့အခန့်ခန္ဓာရဲ့ဒါကိုပဲသူတို့ဒီတပ်တော်ကနေမှသူ့ရဲ့ပမိုင်းဖြစ်ပေါ်မှုမြန်မာနိုင်ငံရဲ့ထူးခြားချက်ဆိုပြီးယူထားတာကိုပဲဒီလိုပြောနေရှိတာကိုလည်းကျွန်တော်တို့သွားပြီးတွေ့ရနောက်စတုဒ္ဓအချက်အနေနဲ့သူပြောတဲ့အထက်မှာအစိုးရအဖွဲ့ရဲ့เนาะအကြီးကဲဟာเนาะတပ်ကအဖွဲ့ဝင်တယောက်ဖြစ်နေလားမဖြစ်နေလားလို့ဒါအောင်ပြောပါဒါကတော့ကျွန်တော်တို့ဖွဲ့စည်းပုံအရပြောမယ်ဆိုလို့ရှိရင်တော့ဒုတိယတပ်ရနေရာမှာတပ်ပတော်ကနေခံထားရမယ်ဆိုတာပြောတဲ့ပြောချောက်ဖို့လို့เนาะတပ်ရ3ယောက်ထဲကနေဒုတိယတပ်ရ3ယောက်ထဲကနေတပ်ရကိုရေကောက်တင်မြောက်တာမို့လို့เนาะနေရာအဖြစ်ပါတယ်အပြည့်အဝပြောချင်မှလို့ပြောလို့ရမယ်ဒါပေမဲ့ဒီစရုပ်တချက်ပါလေသွားပြီးတွေ့ရတယ်เนาะအဲ့တော့ကျွန်တော်တို့နောက်၅ချက်အနေနဲ့ကတော့ကာကွယ်ဝင်ကြီးနေရာကိုစစ်တပ်ကယူထားမှထားပေါ့နော်။ဒါမှမဟုတ်လည်းပြောသွားတယ်လို့ပဲ။ဒါလည်းဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တဲ့ဟုတ်ယူထားတယ်။ပြီးရင်စစ်တပ်ကလူတွေဝင်ကြီးဖွဲ့ထဲမှာရှိမရှိဆိုတာ၃နေရာကိုကင်ထားတယ်ဆိုရတဲ့ဒါလူတိုင်းသိပါတယ်။ဟုတ်ကဲ
့။နော
်။ပြီးလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့ဂျာဒူးတွေထဲမှာနော်စစ်တပ်ကနော်လူတွေကိုခံထားပိုင်နဲ့စွမ်းဆောင်နိုင်ရရှိလားမရှိလားเนาะဒါကတော့တချို့နေရာတွေမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်လက်ထက်မှာစပြီးတော့เนาะကျွန်တော်တို့ဖွာဖို့ကြိုးစားလာတာလေးတွေရှိတယ်အထူးသဖြင့်ထွေအုပ်ဆိုလို့ရှိရင်เนาะထွေအုပ်ချုပ်ရေးဦးစီးဌာနဆိုလို့ရှိရင်တပ်မတော်ကလူတွေကိုပို့ပြီးမဲ့လို့နောက်ပိုင်းမှာအရာဘက်ကလူတွေကိုပဲခံထားနိုင်အောင်ကြိုးစားလာတာလေးရှိတယ်ဆိုတော့တို့တော့လည်းဒီချက်ကလည်းမြန်မာနိုင်ငံမှာဒီဘဝအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ခံထားလို့ရတဲ့စွမ်းဆောင်ကြီးဖြစ်နေတာကိုသွားတွေ့ရတယ်အခုတတိဆိုရင်တော့အဲ့တော့နံပါတ်၈အချက်အနေနဲ့ပြောလို့ရှိရင်လည်းအုပ်ချုပ်မှုကဏ္ဍမှာပါလားမပါလားเนาะဒါကတော့ထွေအုပ်ကိုတက်ကခံထားတဲ့တည်တဲ့ဝင်ကြီးဌာနအောက်မှာအခုတော့အနာသိမ့်ပြီးတဲ့ခါမှာသူတို့ပြန်ပို့လိုက်တဲ့အတွက်ကြောင့်မလို့เนาะဒါတက်ရဲ့ချုပ်ထိန်မှုအောက်မှာပဲအုပ်ချုပ်မှုကပြန်လည်ရောက်သွားတယ်လို့ပြောလို့ရပါ
နော
်ပြီးလို့ရှိရင်ခုနမိုင်းလေးပြောသွားလို့အရင်မြင့်တွေကိုထိချုပ်နိုင်လားမထိချုပ်နိုင်လားပေါ့နော်ဆိုတော့အရင်မြင့်နဲ့ပတ်သက်တဲ့နော်ကုမ္ပဏီကြီးတွေတော်တော်များများမှာတက်တာရှယ်ယာတက်ရဲ့နော်ဥပိုင်ဟာရှယ်ယာတွေနဲ့ပါထားတာတွေရှိတယ်နော်ဒီ တော့တပိုင်းအားဖြင့်လို့ပြောလို့ရတယ်အကုန်လုံးကိုထိချုပ်ထားတယ်ပေါ့နော်ဒီတပိုင်းတပိုင်းရင်နောက်ပြီးတော့ခုနအတိတ်ကဖြစ်ခဲ့တဲ့နော်လူခွေချုပ်ဖောက်မှုတွေအပေါ်မှာကိုတက္ကတာဝန်ခံမှုရှိရှိတမတ်တော်ရဲ့တာဝန်ရှိတဲ့လူအရေးယူတိုင်းတာလေးရှိသလားဆိုတော့ဒါကလည်းအရေးယူနိုင်စွာတော်တော်လေးကိုနော်မရှိပါဘူးသူတို့အကာအကွယ်အများကြီးယူထားတာမျိုးတွေ့ရတယ်ပြီးတော့နောက်ဆုံးအချက်အနေနဲ့ဆိုလို့ရှိရင်တော့budget နဲ့ပတ်သက်ပြီးတော့နောက်ပြီးတော့တက်ထဲမှာယာဒူးယာကန်နော် promotion ပေးတာတွေနော်တော့ယာဒူးတိုးတာတွေအကုန်လုံးကိုအရက်ဘက်ကလွှမ်းမိုးနိုင်ဆုံးမလွှမ်းမိုးနိုင်ဘူးတွေ့ဆိုတော့စက်တစ်ချက်လုံးလုံးနီးနီးဟာမြန်မာပြည်ရဲ့2008ဖွဲ့စည်းပုံမှာရှိပါတယ်အဲ့တော့ခုနသူတေနစမ်းတက်လိုက်တဲ့အခါမှာဘလို့သွားပြီးတွေ့ရတယ
်သူရဲ့အပြောကဒီအချက်တော်တော်များများကင်ကြီးလေဒါဆိုရင်ပေါ့နော်ဒါနောက်ကျောင်းပြန်လှည့်နိုင်မှုဆွတ်ဖက်မှုပေါ့နော်တည့်ရဩဇာတကယ်စစ်မှန်တဲ့ဒီမိုကရေစီကိုကူးပြောင်းဖို့အတွက်တည့်ရဩဇာမကြီးမားနေလေပေါ့နော်ကြီးမားရဲ့အတွက်ဟိုဒီတည့်ရဩဇာကိုလွန်ဆန်မိရဲ့အခြေအနေမျိုးတွေမှာဆိုရင်ဒါနောက်ကျောင်းပြန်လှည့်နိုင်တယ်နောက်ပြီးတော့ခါကြတော့အထူးသဖြင့်ဒုတိယအချက်ပေါ့နော်အာနာအရင်တော့အာနာသိမ့်ပူစရှိတဲ့အခြေအနေမျိုးတွေရှိခဲ့လဲဆိုရင်ဒါအတီးလဲဒီမိုကရေစီဖြစ်စင်မှာတောင်မှပြန်ပြီးအာဏာသိမ်းနိုင်တဲ့အခြေအနေဟာဟိုရှိနိုင်နေဆိုတဲ့ဆက်ဆက်မှုတွေကိုတော့သူပြထားပါရဲ့ရှင်။အဲ့တော့သူကဒုတိယအချက်အနေနဲ့လဲပထမအချက်ပေါ်မှာမူတည်ရပေါ့နော်။အဲ့တော့ခါကြတော့အဲ့တော့ဟိုကျွန်မကလဲဒါကဒီနိုင်ငံအခြေအနေနဲ့လဲပြန်ပြီးတော့ဟောပြန်ချိန်ထိုးကြည့်ရပေါ့။အဲ့တော့စောကပြောသလိုလဲဒီဆက်ပြချက်နဲ့ကိုင်ကြီးရဲ့အနေအထားရဲ့နောက်ပြီးတော့အရင်တုန်းကအာဏာသိမ်းမှုစရှိတဲ့အခြေအနေမျိုးတွေရှိထားတယ်ဆိုရင်နောက်ထပ်အော်ဒီမိုကရေစီကိုခိုင်မအောင်အမြင့်တွေအောင်ပြုလုပ်နိုင်တဲ့အချိန်လေးမှာပိုပြီးစိတ်ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
်။ဟုတ်ကဲ့။အဲ့ဒီမှာခုန budget နဲ့ပတ်သက်တဲ့ကိစ္စမှာဟောသူတေနာအချင်းဘယ်လိုများတွေ့ခဲ့လဲ
။ဟုတ် budget နဲ့ပတ်သက်ပြီးရောဒါသူရဲ့နောက်ဆုံးဟောတတိယသူတေနာမိကုံပေါ့နော်။တတိယသူတေနာမိကုံမှာသူနိုင်ငံပေါင်း44နိုင်ငံကိုအကဖြစ်ချင်းကိုချိန်ထိုးပြုလေးလာတဲ့အခါမှာတော့ဒီဒီတက်ကို budget တိုးပေးတာမျိုးတွေပေါ့နော်ဒါမျိုးတွေကတော့ဆက်ဆက်မှုရှိရဲ့သူကဒါဆက်ဆက်မှုအခြေအနေဒီ regression analysis လုပ်တဲ့အခါမှာတက်ရောက်မှုမရှိဘူးလို့ဆိုပြီးတော့သူကတော့အဖြေပြီးတော့ထွက်ပါလေဆရာအဲ့ဒါတော့ကျွန်မတို့အဟိုနည်းနည်းအံ့အားသင့်စရာပေါ့အရင်တော့ထင်ခဲ့တာကဒီတက်ပေါ်မှာ budget တိုးပေးလိုက်တာဒီကအတခုခုပို့ပြီးတော့သူတို့အင်အားကြီးထွန်းအောင်လုပ်ပေးရရရောက်ပြီးတော့ပို့ပြီးတော့သူတို့ရဲ့အာဏာကိုအထင်ကိုမရှိပေါ့နော်အကန့်အသတ်မဲ့နိုင်တဲ့အနေအထားမျိုးများရောက်လာဆိုအရင်တော့စဉ်းစားမှုရှိခဲ့ပေမဲ့ဒီသူတေနာရလက်အရာတော့မဟုတ်ဘူးဆိုပြီးတော့ပြောပါရစီရဆိုတော့အဲ့အိမ်မှာဘာတစ်ချက်သွားစဉ်းစားမိလဲဆိုတော့အဒီတက်ကို professional ဖြစ်အောင်တိစားဖို့ပေါ့နော်တိစားဖို့ဆိုရင်တော့ဒါအနေနဲ့အများကတော့ကျမတို့ဟို budget ကသုံးဖို့လိုတာရှိတော့ခါကြတော့ဒီဟို budget သုံးတယ်ဆိုတာလည်းဒါသူတဲ့မှာမပါပေမဲ့ budget သုံးတယ်ဆိုတာလည်းဘလို့အနေထားမျိုးမှာသုံးတယ်လဲပေါ့နော်ဘလို့အနေထားမျိုးအတွက်သုံးရတာလဲပေါ့နော်ဒါလည်းထက်စဉ်းစားဖို့လိုတယ်လို့ကျွန်မထင်တယ်ဆိုတော့အဲ့တော့ဒီ professional ဖြစ်အောင်တည်ဆောက်ဖို့အတွက်သုံးတဲ့ budget ကြောင့်မလို့ပဲဒါဟာအနာသိမှုဖြစ်စဉ်တွေအတွင်ကူပြောင်းရေးမှာပြန်နောက်ပြောင်းပြန်လှည့်သွားတဲ့ဖြစ်စဉ်တွေအတွက်ဆက်ဆက်မှုမရှိဘူးလို့များသူပြောသလားတော့မဆိုနိုင်ဘူးပေါ့နော်ဒီအတွက်တော့ကျွန်မဟိုသူ့ရဲ့ article ထဲမှာတော့အသေးစိတ်မဖတ်ရဘူးဒါပေမဲ့ဒါစဉ်းစားစရာအချက်တစ်ချက်လို့တော့ယူဆမိပါတယ်
ဆိုတော့ဒီပတ်တလောင်းနဲ့ပဲဒီဘုတ်ချုပ်ပြစီကျေးဇူးအများကြီးတင်ပါတယ်ဆင်မကြီ
းโอเคကျေးဇူးတင်ပါတယ်ဆရာ
โอเคအခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းက Macmaster Tech တို့ကနိုင်ငံရေးသိပ္ပံပါရဂူဘဲယူဖို့စူးစမ်းနေတဲ့မတ်ပေါ်ပါအေးလက်ဖြစ်ပါတယ်ကျွန်တော်တမောင်းတတ်ပါ
VOA မြန်မာပိုင်းကနေအခုလိုမျိုးရုပ်သံတွေပါတင်ဆက်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ bambies.voanews.com ပေါ်မှာကြည့်လို့ရတယ်လို့မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအချိန်မရေပြန်ပြီးတော့ကြည့်နိုင်ပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့စနေညပိုင်းထုတ်လွှင့်နေကြအပတ်စဉ်စီစဉ်တွေကဒီသတင်းဖတ်ထဲမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစူးစီးတင်ပြပေးပါဦးမယ်။အင်းစိန်ထောင်မှထောင်ဝင်စာပါဆယ်လက်ခဏာနေရာမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်ထောင်ဝင်စာလာပေးတဲ့နိုင်ငံရေးအကြီးအကဲမိသားစုဝင်၅ယောက်တိဆုံးသွားပါတယ်။မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုနိုင်ငံတကာကပြင်းပြင်းထန်ထန်တုတ်ပို့အတွက်အမေရိကန်အစိုးရကတိုက်တွန်းပါတယ်။အခုလိုမျိုးဒီဘက်အတွင်းထူးခြားတဲ့မြန်မာသတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းခမ်းမောင်တို့တင်ပြကြပါလိမ့်မယ်ရှင်။
ပြည်ခဲ့တဲ့ရက်ပိုင်းအတွင်းသတင်းတွေထဲမှာတော့အော်တိုဝါလ19ရက်နေ့ဗုဒ္ဓဘူးနေ့ကရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်အင်းစိန်ဗဟုအကျဉ်းထောင်မှာမနက်ပိုင်းဘုံးပေါက်ကွဲပြီးတော့လူ၈ဦးသေဆုံးခဲ့တယ်လို့20နီးပါးဒဏ်ရာရရှိသွားပါတယ်။အင်းစိန်တောင်ပင်မအဝင်အထွက်ပေါက်နားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဘုံးပေါက်ကွဲခဲ့တာကြောင့်ထောင်ဝင်စာလာပို့တဲ့မိသားစုဝင်9ဦးအပါအဝင်လူ၈ဦးထက်မနည်းသေဆုံးခဲ့ရတယ်လို့18ဦးထိခိုက်ဒဏ်ရာရသွားခဲ့တာပါ။ဒီထဲမှာတော့အင်းစိန်တောင်မှာအကျဉ်းချခံထားရတဲ့ဘာကသာဗဟုကော်မတီဝင်ဟောင်း James ခေါ်ကိုလင်းထက်နိုင်ရဲ့မိခင်ဒေါ်ကြီးမြင့်ခေါ်မေမေကြီးဆုံးမသွားခဲ့ပါတယ်။အကျဉ်းထောင်ပါဆယ်ရုပ်လက်ခံတဲ့အဆောက်အုံအတွင်းနဲ့အပြင်မှာပါဆယ်ရုပ်တွေအတွင်းမိုင်းထက်ဖောက်ခွဲတိုက်ခိုက်ခဲ့တာလို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကျဉ်းဖက်သမားတွေရဲ့တိုက်ခိုက်မှုလို့စစ်ကောင်စီဘက်ကတုံ့နှုံပြီးတော့သတင်းထုတ်ပြန်ထားတာပါ
။ဒီလိုရန်ကုန်အင်းစိန်ဗဟုအကျဉ်းထောင်တွင်ပါဆယ်ရုပ်လက်ခံတဲ့နေရာဘုံးပေါက်ကွဲမှုနဲ့ထိခိုက်ဒေဆုံးမှုတွေဖြစ်ပွားပြီးတဲ့နောက်မှာတော့အင်းစိန်ထောင်ထူတရားရုံးရုံထုတ်စစ်ဆေးတာတွေကိုအာဏာပိုင်တွေကနှစ်ပတ်ရန်နာထားလိုက်ကြောင်းတရားရေးသတင်းရက်ကွက်က VOA ကိုပြောပါရယ်ဒီလိုအထူးတရားရုံးရုံထုတ်စစ်ဆေးတာတွေကိုရန်နာလိုက်တာကြောင်းနိုင်ငံရေးမှုနဲ့ဆက်နွယ်နေသူတွေကိုကြားနာစစ်ဆေးနေတဲ့အထူးတရားရုံးအမှုတွေတဲကတစ်ခုဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့စောင်းမရှင်ဦးစီသူအောင်မြင့်အပေါ်ဆွဲထားတဲ့အမှုကိုလည်းလာမယ့်အောက်တိုဘာ28ရက်နေ့ရုံချင်းပြောင်းလဲလိုက်တဲ့အကြောင်းအမည်မဖော်လိုတဲ့တရားရေးသတင်းရက်ကွက်ကပြောပါရယ်ဦးစီသူအောင်မြင့်အပေါ်တမရော်ပြိုကွဲအကြီးညိုပြက်အောင်လှုံ့ဆော်လှုံ့ဆော်မှုနိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆော်မှုပုံမှားတွေနဲ့တရားစွဲဆိုထားပြီးတမရော်ပြိုကွဲအောင်လှုံ့ဆော်မှုပုံမှား905ကကြီးနဲ့တရားစွဲထားတဲ့အမှုတွေအော်တိုဘာလဇန်နုံးကအလုံးနဲ့ထောင်ဒဏ်3နှစ်ချမှတ်ထားပါတယ်အထူးတရားရုံးကြားနာစစ်ဆေးမှုတွေနဲ့စီရင်ချချက်တွေမှာသတင်းမီဒီယာတွေပါဝင်ပြင်ပလူတွေလာရောက်ခွင့်မရှိသလိုရှင်းနေတွေကိုလည်းအမှုနဲ့ပတ်သက်လို့ပြောဆိုခွင့်စစ်ကောင်စီဘက်ကဖိတ်ပင်ထားပါတယ်
အော်တိုဘာလ9ရက်နေ့တရားရုံးသတင်းမှာတော့ NLD အစိုးရလက်ထက်ရဟတ်ရင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်မှာအာဂရိမှုငားမှုနဲ့နောက်ထပ်ဆွဲချက်တင်လိုက်ပါတယ်။ရဟတ်ရင်ငားရန်ထားချိန်ငားရန်ဈေးနဲ့ကာမီယာမပြန်တန်းတဲ့အတွက်နိုင်ငံဘဏ္ဍာဒေါ်လာ3သန်းကျော်နဲ့နာဆုံးရှုံးရတယ်ဆိုပြီးတော့အမှု3ခု။တဘာဝဘေးဆိုင်ရာစီမံခန့်ခွဲဖို့ရဟတ်ရင်ဝယ်ယူရမှာသက်ဆိုင်ရာဝန်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်တမှုနဲ့ဝယ်ယူတဲ့ရဟတ်ရင်ကိုစင်ကူတိုင်းရဲ့မှာပြင်ဆင်စီယူရိုငွေတန်း20နီးပါးမကုန်သင့်မနဲ့တုံးဆွဲခဲ့မှုအတွက်တမှုဆိုပြီးတော့စုစုပေါင်း9မှုနဲ့တရားစွဲဆိုထားပါတယ်။အမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကအပြစ်မရှိတဲ့အကြောင်းနဲ့သူ့လက်ထက်မှာငွေကြေးနဲ့နိုင်ငံဘဏ္ဍာအလွဲသုံးစားလုပ်ခဲ့တာတိုင်းပြည်နဲ့နိုင်ငံအောင်လုံဆောင်ခဲ့တာမရှိတဲ့အကြောင်းထွက်ဆိုခဲ့တယ်လို့တရားရေးသတင်းရက်ကွက်ကပြောပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနန်ကိုနေပြည်တော်ချင်းထောင်ကနေအင်းစိန်ချင်းထောင်ကိုပြောင်းရွှေ့လိုက်ပါတယ်။အချင်းဦးစီးညွှန်ကြားရေးမှူးချုပ်ကတော့လိုအပ်ချက်အရာအခုလိုရွှေ့ပြောင်းလိုက်တာလို့ VOA ကိုအော်တိုဘာ20ရက်နေ့ကပြောသွားပါတယ်။ပမခရှောင်းတန်နယ်ကိုပြီးခဲ့တဲ့3ရက်ကလေးကနေပြည်တော်ချင်းထောင်ကနေအင်းစိန်ထောင်ကိုရွှေ့ပြောင်းခဲ့တယ်လို့အတည်ပြုပြောဆိုတာပါ။လိုအပ်ချက်အရာပြောင်းရွှေ့လိုက်တယ်လို့ပြောပေမဲ့ဘာကြောင့်ဆိုတဲ့တခြားအသေးစိတ်တစုံတရာပြောဆိုခြင်းမရှိပါဘူး။မစ္စတာရှောင်းတန်နယ်ကိုနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုတွေအတွက်စက်တင်ဘာ29ရက်နေ့မှာနေပြည်တော်ထူတရားရုံးကအမှုနှစ်မှုလုံးအတွက်အလုံးမပါထောင်ဒဏ်3နှစ်တပေါင်းစီတဲ့ပြစ်ဒဏ်ချမှတ်ခဲ့တာပါ။ဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝုန်းကတော့ရှောင်းတန်နဲ့အပေါ်ထောင်ဒဏ်ပြစ်မှတ်ချမှတ်တာကိုလက်မခံတဲ့အကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့မြန်မာစစ်ကောင်စီကိုတောင်းဆိုထားတယ်လို့လူမျိုးရေးအတွက်တတ်နိုင်တဲ့နီလန်းနဲ့လှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်။
မြန်မာနိုင်ငံအပေါ်ဝင်ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဟာဆက်နှစ်နဲ့ဇက်တိုင်ကျဆင်းနေကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ကြီးကအော်တိုဘာလ20ရက်နေ့ကအစီရင်ခံစာထုတ်ပြန်သွားပါတယ်။ရုရှားနိုင်ငံအတွင်းမှာအင်တာနက်သုံးစွဲသူတွေပေါ်မှာဖိနှိပ်မှုတွေနဲ့ မြန်မာဆူဒန်လီဗျားနိုင်ငံတွေမှာဆိုးရွားလာတဲ့အင်တာနက်ကန့်သတ်မှုအခြေအနေတွေကြောင့်လွတ်လပ်ခွင့်အခြေအနေကျဆင်းလာတာလို့အစိုးရခန်းစာကရေးထားပါတယ်ဂမ်ဘီယာနဲ့ဇင်မာဝေးနိုင်ငံတွေအပါအဝင်နိုင်ငံ26နိုင်ငံမှာထိုးတက်မှုရှိလာတာကိုလည်းအစိုးရခန်းစာမှာပြောထားပါတယ် Freedom House အဖွဲ့ကြီးရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိုးကျသွားပြီးတော့ပြီးခဲ့တဲ့2နှစ်အတွင်း19မှတ်ကျဆင်းသွားတာပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း website 1200ကျော်ပိတ်ခံခဲ့ရတယ်လို့လူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလှုံ့ဆော်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ပြည်ရင်းမှာအင်တာနက်သုံးတဲ့သူတွေကြားစစ်တပ်လိုလားတဲ့သူတချို့ပဲကျန်ခဲ့ပြီးတော့တက်ကြွလှုပ်ရှားသူတွေသတင်းထောက်တွေနဲ့တာမန်ပြည်သူတွေရဲ့အင်တာနက်သုံးစွဲမှုကအာဏာသိမ်းနဲ့ပြီးခဲ့တဲ့နှစ်အတွင်း online ကနေပျောက်ကွယ်သွားတာကိုအစိုးရခန်းစာကထောက်ပြပါတယ်။နော်ဝေးနိုင်ငံက Telenor စက်သွယ်ရေးကုမ္ပဏီမြန်မာနိုင်ငံကလုပ်ငန်းတွေမဖြစ်မနေရောင်းချခဲ့ရတဲ့အချိန်မှာမြန်မာစစ်ကောင်စီအနေနဲ့တယ်လီဖုန်းစက်သွယ်ရေးကဏ္ဍပေါ်အပြည့်အဝထိန်းချုပ်လာတဲ့အကြောင်းလဲအစိုးရခန်းစာမှာရေးသားထားပါတယ
်။ဒေတာရင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကခိုလုံခွင့်တောင်းခံသူတွေကိုအတင်းကျပ်နေရပြန်ပို့နေတာဟာသူတို့အတွက်အသက်အန္တရာယ်ရှိနေတာကြောင့်ချက်ချင်းရပ်ပစ်ဖို့ကုလသမဂ္ဂဒုက္ခသည်များအဖွဲ့ UNHCR ကရေးပေါ်ပန်ကြားလိုက်ပါတယ်။မြန်မာအိန္ဒိယနိုင်ငံတွေက2021ဖေဖော်ဝါရီမြန်မာနိုင်ငံအာဏာသိမ်းဖြစ်စဉ်နောက်ပိုင်းသူတို့နိုင်ငံတွေမှာနိုင်ငံရေးခိုလုံခွင့်ရှောက်ထားသူတွေဒုက္ခသည်တွေကိုမြန်မာနိုင်ငံစီအတင်းပြန်ပို့နေတယ်ဆိုတဲ့သတင်းတွေကြောင်းကုလသမဂ္ဂကအထူးစိုးရိမ်ကြောင်းနဲ့ဒီဒုက္ခသည်တွေကိုအကန့်အသတ်ရှိချုပ်နှောင်တာတွေမလုပ်ဖို့အပါအဝင်ဆက်ပြီးအကာအကွယ်ပေးကြဖို့ထပ်လောင်းတောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာအရက်သားတွေပေါ်မစင်မကျင်အကြမ်းဖက်မှုတွေရှိနေသလိုနေဆက်ဒေသတွေမှာတိုင်းဒေသလက်နက်ကင်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်လက်ဆက်ကြော်ဖြတ်ထွက်ပြေးနေကြရတာဖြစ်ပြီးဒီဒုက္ခသည်တွေကိုဒေတာရင်းနိုင်ငံတွေကနေကွင်းပြုတ်ဖို့ခိုလုံကွင်းပေးဖို့အပြင်အတင်းပြန်မဖို့ပဲအကာအကွယ်ပေးဖို့လည်းပြောပါတယ်ပြပရောက်နေပြီဖြစ်တဲ့မြန်မာနိုင်ငံသားတွေကသူတို့ကိုနိုင်ငံတကာအကာအကွယ်ပေးဖို့တောင်းခံလာရင်လည်းနိုင်ငံအားလုံးအနေနဲ့အတင်းကျပ်ပြန်ပို့ခွင့်မရှိတဲ့နိုင်ငံကလိုက်နာရမယ့်ဥပဒေအတိုင်းလိုက်နာဖို့လည်းတတိပေးလိုက်ပါတယ်ဒီဒုက္ခသည်တွေကိုဆယ်စုနှစ်နဲ့ချီအကူအညီပေးတာကာကွယ်ဓာရီလုံနေရတဲ့မြန်မာအိန္ဒိယချင်းတွေအနေနဲ့ဆက်လက်အကာအကွယ်ပေးကြဖို့ပန်ကြားလိုက်သလိုဒီဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ဒေသရင်းအာဏာပိုင်တွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ UNHCR နဲ့မိတ်ဆွေအဖွဲ့အစည်းတွေအနေနဲ့အသိရှိကြောင်းလည်းတင်ထုတ်ပြန်လိုက်ပါတယ
်မလေးရှားနိုင်ငံမှာခိုလုံခွင့်တောင်းခံထားတဲ့မြန်မာရေတဲ့အရာရှိဟောင်းတအူးပါဝင်မြန်မာနိုင်ငံသား150ကိုမလေးရှားကအခုလအတွင်းမှာနေရပြန်ပို့လိုက်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်မလေးရှားအာဏာပိုင်တွေကပြီးခဲ့တဲ့လအတွင်းဖမ်းဆီးခဲ့တဲ့ရေတဲ့အရာရှိဟောင်း6ဦးကိုအော်တိုဘာလ6ရက်နေ့ကလေယာဉ်နဲ့ပြန်ပို့လိုက်တယ်လို့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ရိုက်တာကရေးပါတယ်။အဲ့ထက်ကအရာရှိဟောင်းတဦးနဲ့ဇနီးတို့ကိုသူတို့ကမလေးရှားနိုင်ငံအတွင်းမှာနေထိုင်ခွင့်အထောက်အထားမရှိတာကြောင့်ပြန်ပို့လိုက်တာလို့မလေးရှားသတင်းရင်းမြစ်ကရိုက်တာကိုပြောပါတယ်။တကယ်တော့ဒီအရာရှိဟောင်းတွေကတချို့ဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR မှာခိုလုံခွင့်တောင်းခံထားသူတွေဖြစ်တယ်လို့လဲဆိုပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံရဲ့ Facebook စာမျက်နှာမှာတော့မလေးရှားလူဝင်မှုကြီးကြပ်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့မြန်မာနိုင်ငံသား150ကိုမြန်မာနိုင်ငံကိုဆင်းလုံးကားလေယာဉ်နဲ့ပြန်ပို့ပေးခဲ့တယ်လို့ရေးထားပါတယ်။ဒါပေမဲ့အဲ့ဒီထဲမှာရေတဲ့အရာရှိဟောင်းတွေပါဝင်တယ်လို့တော့ဖော်ပြထားတာမရှိပါဘူး
။အကွေးတိုင်းဒေသတွေမှာမြန်မာစစ်ကောင်စီကအကြောင်းစာတူကိုဖမ်းဆီးပြီးလူမြင်ကွင်းမှာပဲခြေလက်တွေဖြက်ခေါင်းဖြက်တတ်ခဲ့တဲ့တဲ့ရင်ဟာတုံ့နှုတ်စရာကောင်းလို့နဲ့လို့ဆိုပြီးအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကရှုတ်ချပါတယ်အခုလိုចောင်းဆရာဆရာမတွေအပါအဝင်ပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုနိုင်ငံကတိုင်ဝိုင်းကပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့လဲပြောခွင့်ရ Net Price ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်ကနေအောက်တိုဘာ16ရက်နေ့ဗုဒ္ဓဦးနေ့ကရေးသားတောင်းဆိုခဲ့တာပါမကွေးတိုင်းပေါ့မြို့နယ်အတွင်းကNUG စာတင်ကြောင်းတစ်ခုမှာစာတင်နေတဲ့ကျောင်းဆရာဦးစောထွန်းမိုးကိုစစ်ကောင်စီတပ်ဖွဲ့တွေကပြီးခဲ့တဲ့အောက်တိုဘာ18ရက်နေ့ကဖမ်းဆီးသွားပြီးခြေလက်ခေါင်းတွေဖြတ်ပြီးရရဆက်ဆက်တပ်ဖြတ်ခဲ့ကြသလိုခေါင်းပြက်ကိုတော့ကျောင်းတကားထိပ်မှာချိန်ဆွဲသွားတယ်လို့ဒေသခံတွေကပြောဆိုခဲ့ကြပါတယ်။အဲဒီလိုဓာတ်ပုံတစ်ပုံနဲ့လူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့နေပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ချက်ချင်းတုံ့ပြန်ပြောဆိုတာမရှိပါဘူး။အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးဖွဲ့တွေကြားလက်နက်ကိုင်တိုက်ခိုက်မှုတွေရှိနေတဲ့မကွေးတိုင်းဒေသအတွင်းမှာအခုလိုရပ်သားပြည်သူဖမ်းဆီးတပ်ဖြတ်ခံရတာတွေရှိနေပြီးတိုက်ပွဲတွေကြောင်းအိုးအိမ်ဆုံးခွာထွက်ပြေးရသူတွေလည်းတစ်နေ့တခြားတိုးလာနေပါတယ်
။ဒ ဒါတွေကတော့တပတ်အတွင်းမြန်မာသတင်းစူးစိမ်းမှုတွေဖြစ်ပါတယ်အခုတစ်ဆက်ထဲမှာပဲဒီနိုင်ငံကသတင်းစူးစိမ်းမှုကိုလည်းတင်ဆက်ပေးပါဦးမယ်ယူကရိန်းမှာဒီလျှက်စစ်တပ်အားပေးဆက်ယုံတွေတိုက်ခိုက်ခံရလို့လျှက်စစ်တပ်အားပေးမှုကိုရှော့ချဖြတ်တောက်နေရပါတယ်ဗြိတိန်နိုင်ငံမှာတော့စီးပွားရေးနဲ့ဗန္ဒာရေးဈေးကွက်တွေကမောက်ကမဖြစ်ခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ်လစ်ထရပ်ယာရုကနေဆင်းပေးမယ်လို့ကြေညာခဲ့ရပါတယ်အခုလိုတပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့နိုင်ငံကသတင်းတွေကိုတော့မတ်ဤတန်စင်နဲ့ကိုညောင်အင်းအောင်တို့စူးစိမ်းတင်ပြပေးပါမယ်ရှင်
ရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ပျက်စီးခဲ့ရတဲ့ဓာတ်အားလိုင်းတွေပြန်ပြုပြင်ဖို့စွန့်ရင်ကုမ္ပဏီတွေစူးစမ်းနေတဲ့အချိန်မှာပဲယူကရိန်းနိုင်ငံတော်ဝန်အော်တိုဘာလ20ရက်နေ့မှာလျှက်စစ်တပ်အားရှော့ချဖျက်တောက်ထားပါတယ်။မနက်9နာရီကနေ17နာရီထိလျှက်စစ်တပ်အား3နာကိုရှော့ချဖို့နဲ့ပြင်ဆင်မှုတွေမပြီးသေးရင်ယာယီဓာတ်အားပြတ်တောက်တာတွေရှိနိုင်တဲ့အကြောင်းသမ္မတရုံးကသတိပေးထားခဲ့ပါတယ်။ဓာတ်အားပြတ်တောက်မဲ့အချိန်ကိုတိတိကျကျထုတ်ပြန်ကြေညာထားတာမရှိပေမဲ့လည်းကီးဖ်နဲ့ကာကီးဖ်လိုမြို့ကြီးတွေမှာလျှက်စစ်စွန့်ရင်တုံတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားပြီးတော့မြေအောက်ယထာခီးစဉ်အချိန်တွေကိုလည်းရှော့ချခဲ့ပါတယ်။ဓာတ်အားပြတ်တောက်မှု၄နာရီထက်ပိုမကြအောင်အတက်နိုင်ဆုံးကြိုးစားပြီးတော့လှုပ်ဆောင်နေတယ်ဆိုပြီးတော့အဓိကစွန့်ရင်ကုမ္ပဏီ DTEK ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစပြီးယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အုံဆိုင်ရာပြစ်မှတ်တွေကိုရုရှားကအဓိကထားတိုက်ခိုက်လာနေပါတယ်။အော်တိုဘာလ19ရက်နေ့ကလည်းလျှက်စစ်တပ်အပီးစက်ရုံ3ခုထပ်ပြီးတော့တိုက်ခိုက်ခံရတယ်လို့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သတင်းတပတ်အတွင်းမှာယူကရိန်းရဲ့လျှက်စစ်တပ်အပီးစက်ရုံစုစုပေါင်း30ရာခိုင်နှုန်းလောက်ထိခိုက်ပျက်စီးသွားခဲ့တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီကပြောပါတယ်
ယူကရိန်းကိုတိုက်ခိုက်ရမှာတုံးတဲ့အီရန်နိုင်ငံထုတ် drone တွေရုရှားကိုပေးပို့ခဲ့တဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတချို့ကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်ဖို့ဥရောပသမဂ္ဂ EU ကအောက်တိုဘာ20ရက်နေ့မှာသဘောတူလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားဟာပြီးခဲ့တဲ့သတင်းပတ်အတွင်းလေကြောင်းတိုက်ခိုက်မှုတွေအရှိန်မြှင့်လှုပ်ဆောင်လာတာမှာအီရန်နိုင်ငံထုတ် drone ယာဉ်တွေကိုတုံးပြီးတိုက်ခိုက်ခဲ့တယ်လို့ယူကရိန်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဗြိတိန်ဝန်ကြီးချုပ်လစ်ထရပ်ကရာထူးကနေနှုတ်ထွက်မယ်လို့အော်တိုဘာလ20ရက်နေ့မှာကြေညာလိုက်ပါတယ်ဝန်ကြီးချုပ်တာဝန်ယူခဲ့ပြီး45ရက်အကြာမှာပဲသူထမ်းဆောင်ရမယ့်တာဝန်တွေလက်တွေ့မဖော်ဆောင်နိုင်ခဲ့တာကြောင့်ဝန်ကြီးချုပ်တာဝန်ကနေရော Conservative Party ခေါင်းဆောင်တာဝန်ကနေပါနှုတ်ထွက်မယ်အကြောင်းကြေညာခဲ့ပါတယ
် I am resigning as leader of the Conservative Party
Conservative Party ခေါင်းဆောင်တာဝန်ကနေနှုတ်ထွက်မယ်ဆိုတာကိုဘယင်ကိုအော်တိုဘာလ20ရက်နေ့မှာအသိပေးကြေညာထားတဲ့အကြောင်းဝန်ကြီးချုပ် Trust က Downing Land ကဝန်ကြီးချုပ်ရုံးရှိမှာပြောခဲ့ပါတယ်သူအစားထိုးမဲ့ခေါင်းဆောင်တဲ့မရွေးနိုင်ခင်အထိလက်ရှိတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်အကြောင်းလည်းသူကပြောပါတယ်ပါတီခေါင်းဆောင်တဲ့ကိုတပတ်အတွင်းရွေးချယ်သွားဖို့ Conservative Party ဆိုင်ရာလွှတ်တော်ကော်မတီဥက္ကဌနဲ့သဘောတူခဲ့တယ်လို့လည်းဆိုပါတယ်ဝန်ကြီးချုပ် Trust ရဲ့စီးပွားရေးဆိုင်ရာမူဝါဒအသစ်တွေကြောင့်ပြည်တွင်းရဲ့စီးပွားရေးနဲ့ဗန္ဓာရေးမှာအကြီးအကျယ်ကြီးရိုက်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒါကြောင့်ဗန္ဓာရေးဝန်ကြီးကိုရာတုန်းကနေထုတ်ပယ်ခဲ့ရတယ်လို့အခွန်လျှော့ကောက်မဲ့အစီအစဉ်တွေအားလုံးကိုလည်းပြန်ပြီးတော့ပြင်ဆင်ခဲ့ပါတယ်ဒီလိုချင်းနေမိသားမှာဝင်ကြီးချုပ်အပေါ်ပါတီတွေစန့်ကျင်ကောက်ကွက်မှုကြီးကြီးမားမားဆက်ခံရတာတွေကြောင့်နောက်ပိုင်းမှာနှုတ်ထွက်ပေးဖို့ဖြစ်လာတာပါဝင်ကြီးချုပ် Trust ကစီးပွားရေးစိန်ခေါ်မှုတွေကြုံနေရချင်းဝင်ကြီးချုပ်တာဝန်ကိုသူယူခဲ့ရတာဖြစ်တယ်ဆိုပြီးတော့လည်းကာကွယ်ပြောဆိုခဲ့ပါတယ်အဲ့ဒီလိုဝင်ကြီးချုပ်နေရာကနှုတ်ထွက်ဖို့မကြေညာခင်ပထမရက်အောက်တိုဘာလ19ရက်နေ့ကတော့လွှတ်တော်အမတ်တွေရဲ့အမေးကိုဖြေစင်တော့ကသူဟာနှုတ်ထွက်မဲ့လူသားမျိုးမဟုတ်ဖ ೇನೆ ဆက်ပြီးတော့တိုက်ပွဲဝင်သွားမယ်ဝင်ကြီးချုပ်တာဝန်ကိုဆက်ယူသွားမယ်လို့ပြက်ပြက်သားသားပြောခဲ့ပါသေးတယ်။အခုလိုနောက်တစ်နေ့ချက်ချင်းနှုတ်ထွက်မယ်လို့ကြေညာတာကပါတီတွင်းဝေဖန်မှုတွေ PR တွေပို့တိုးလာတာကြောင့်ဖြစ်တယ်ဆိုပြီးတော့လေးလာသူတွေကတုံ့တက်ကြပါသေးတယ်။မလေးရှားထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ19ရက်နေ့မှာကျင်းပမယ်အကြောင်းရွေးကောက်ပွဲကျင်းပရေးကော်မရှင်ကအော်တိုဘာလ20ရက်နေ့မှာကြေညာလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်အစ်မောင်ဆာဘရီယာကော့ကသူ့ရဲ့လက်ရှိညွန်မောင်းအစုရထဲမှာပါဝင်တဲ့မဟာမိတ်ပါတီတွေနဲ့တခြားအတိုက်ခံပါတီတွေကအမိုးရသည်မှာရွေးကောက်ပွဲကျင်းပမှာကိုကန့်ကွက်နေပြီမလဲ။ရွေးကောက်ပွဲဆိုးပြီးတော့ကျင်းပနိုင်ဖို့မလေးရှားပါလီမန်ကိုအော်တိုဘာလ10ရက်နေ့ကဖျက်သိမ်းခဲ့ပါတယ်။မလေးပါလီမန်ရဲ့တက်တန်းက2023ဇူလိုင်လမှအကုံဆုံးမှာဖြစ်ပေမဲ့လက်ရှိအာဏာရပါတီ UMNO ကညွန်မောင်းပါတီတွေနဲ့မတင်မတင်ဖြစ်နေချင်းရွေးကောက်ပွဲလုပ်ရင်သူ့ရဲ့ UMNO ပါတီအနိုင်ရဖို့အလားအလာများတယ်လို့တွက်ဆလာကြောင်းအခုလိုရွေးကောက်ပွဲကိုစောပြီးတော့ကျင်းပတာပါရွေးကောက်ပွဲကိုယ်စားလှယ်အမည်စည်းရင်းကိုနိုဝင်ဘာလ9ရက်နေ့မှာနောက်ဆုံးထားပြီးတော့ကြေညာရမှာဖြစ်တဲ့အကြောင်းနဲ့ဒီရွေးကောက်ပွဲမှာမဲပေးနိုင်သူစုစုပေါင်းတန် 21.1% ခွန်ရှိတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါလိမ့
်။တိုင်းမြန်မာနေစပ်မြန်မာနိုင်ငံပဲချမ်းတာချီလေးမြို့မှာ Happy NN လို့နာမည်ပေးထားတဲ့မူရစ်ဆေးတမျိုးပြန့်နှံ့နေကြောင်းတိုင်းမူရစ်ဆေးဝါးထင်းချုပ်ရေးဘုတ်အဖွဲ့ ONCB ကသတိပေးတက်လှန့်ထားကြောင်းတိုင်းဘန်ကောက်ပို့သတင်းမှာဖော်ပြပါတယ်တထုပ်ကိုပန်းငွေ 3,000 နဲ့ 6,000 ကြားပေးရတဲ့ Happy NN ဆိုတဲ့မူရစ်ဆေးဟာအဖြူရောင်ဖြစ်ပြီးရေဒါမှမဟုတ်ကော်ဖီနဲ့ဆက်တောက်ရတဲ့ဆေးအမျိုးအစားဖြစ်တယ်လို့ထိုင်းအရာရှိတွေကပြောပါတယ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံက KTV ဖြိုပြေးရုံတွေကလပ်တွေမှာအရင်ကအသုံးများတဲ့ Happy Water လို့ခေါ်တဲ့မူရင်းစိမ်းနဲ့နာမည်တူပြီး Happy Water ကိုအရေးအဖြစ်နဲ့ရောအမှုအဖြစ်နဲ့ပါရောင်းချနေပါတယ်။အခုအသစ်ပေါ်လာတဲ့ Happy NN မူရင်းစိမ်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကတိတ်မတိသေးတဲ့အတွက်မူရင်းစိမ်းထဲမှာဘာတွေပါဝင်နေဆိုတာတက်ခွဲဆန့်သက်ဖို့ပူးပေါင်းစုံစမ်းနေတဲ့အကြောင်းထိုင်းမူရင်းစိမ်းတိုက်ဖြတ်ရေးအဖွဲ့ ONCB အတွင်းမှုချုပ်ဝီချိုင်းချမ်မွန်ကွန်ကပြောပါတယ်။ Happy Water မူရင်းစိမ်းဟာ Methamphetamine Crystal အခဲတွေနဲ့ကက်တမင်းလိုအခြားဆေးတွေပေါင်းစပ်ထားတဲ့စိတ်ကြွစီဖြစ်ပါတယ်။အော်တိုဘာဒုတိယပတ်အတွင်းမှာပဲမြန်မာနိုင်ငံတာချီလေးမြို့မှာတန်ဃာတော်တစ်ပါးနဲ့ဒဂါလေးဦး Happy Water ကို Coffee အထင်နဲ့မှားတောင့်မိတဲ့အတွက်တတိလစ်သွားတဲ့သတင်းတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပါတယ်။ Happy Water စိတ်ကြွစီတွေထိုင်းနိုင်ငံအတွင်းဖြန့်ဝေမှုနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကဗန်ကောက်နဲ့တခြားမြို့တွေမှာထိုင်းရဲတွေကမူရင်းဆေးတဲတဲ့ဂိုင်းတွေကိုဖမ်းဆီးအရေးယူခဲ့ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာအဓိကကျတဲ့ပို့ကုန်တွေနဲ့ခီးသွွားလုပ်ငန်းကဏ္ဍကြောင့်ဒီနှစ်ထိုင်းစီးပွားရေးက300ခန်းလုံးကနေ 3.500 ခန်းလုံးကြာတိုးတက်လာတာကိုတွေ့ရတဲ့အကြောင်းထိုင်းဗန်ဒါရေးဝန်ကြီးကအော်တိုဝါလာစကွဲအနေမှာပြောပါတယ်စီးပွားရေးလုပ်ငန်းတွေအထိနာတာတွေရပ်ပြီးတော့စီးပွားရေးပြန်လည်ဥမော့လာဖို့မျှော်လင့်တဲ့အကြောင်းအာရှပစိဖိတ်ဒေသဗန်ဒါရေးဝန်ကြီးများအစည်းအဝေးပြင်ပမှာဝန်ကြီးအခွန်တံပီတရားပိုင်စစ်ကပြောပါတယ်ထိုင်းဘန်ငွေစည်းကြနေရကပို့ကုန်တွေတင်ပို့ရမှာအထောက်အကူဖြစ်ပြီးတော့ဒီနှစ်အတွက်ပို့ကုန်800ခန်းလောက်တိုးလာမယ်အပြင်ခီးသောလုပ်ငန်းကဏ္ဍကလည်းပြန်ကောင်းလာမယ်လို့သူကပြောပါတယ်နောက်နှစ်မှာထိုင်းနိုင်ငံရဲ့စီးပွားရေး 3.800 ခန်းလောက်ကြီးထွားလာပြီးတော့ဒီနှစ်ခီးသော8တန်းကနေ10တန်းကြားရောက်လာဖို့မျှော်လင့်တဲ့အကြောင်းလည်းသူကပြောပါသေး။2023ကျလို့ရှိရင်ကိုဗစ်ကရောဂါမတိုင်ခင်အချိန်တုန်းကလူဦးရေရဲ့တဝက်လောက်ဖြစ်တဲ့ခီးသွွားအယောက်တန်း20လောက်ပြန်ရောက်လာဖို့မျှော်လင့်တဲ့အကြောင်းကိုလည်းသူကပြောပါသေး။ကိုဗစ်ကရောဂါမတိုင်ခင်စီးပွားရေးအခြေအနေကိုနှစ်နှစ်ကုန်ဒါမှမဟုတ်လေနောက်နှစ်စပိုင်းမှာထိုင်းနိုင်ငံကပြန်ရောက်သွားမယ်ဆိုပြီးတော့ထိုင်းဘူဘန်ကခံမှန်းထားပါသေး။ထိုင်းဘန်ငွေကအမေရိကန်ဒေါ်လာနဲ့ရှိရင်16နှစ်ကာလအတွင်းမှာဈေးအနှိမ့်ဆုံးဖြစ်နေတာကြောင့်မူဝါဒရေးရပိုင်းဆိုင်ရာပြည်လဲစစ်ဆေးမှုကိုနိုဝင်ဘာလ30ရက်နေ့မှာလုပ်ဖို့ထိုင်းဘူဘန်ကစီစဉ်ထားပါသေးရှင်။
ဒါကတော့မအီတန်စင်နဲ့ကိုညံဝင်းအောင်တို့စူးစီးတင်ပြပေးခဲ့တာပါ VOA ကရုပ်သံနဲ့တင်ဆက်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ bambies.voanews.com မှာထုတ်လွှင့်နေတဲ့အချိန်မှာဓာတ်ရိုက်ကြည့်ရှုနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်လို့ရနိုင်ပါတယ် VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ bambies@voanews.com စီကို email နဲ့ပေးပို့နိုင်ကြပါတယ်ဒီနေ့အောက်တိုဘာလ22ရက်စနေနေ့ညဘက်အတွက်ဒီနောက်ဆုံးရထိတ်တန်းသတင်းတွေကိုကိုဝေမင်းကတလှည့်ကြီးညာပေးပါအောင်မယ်ရှင်
မြန်မာနိုင်ငံကိုနိုင်ငံတကာငွေကြေးခွာချမှုစောင့်ကြည့်ရေးဝေဖွဲ့ FATF ကအမိမဲစင်းသတ်မှတ်ပြီးအရေးယူလိုက်တဲ့အပေါ်မြန်မာစစ်ကောင်စီဘက်ကတော့ဒါဟာနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်တာလို့တုံ့ပြန်လိုက်ပါတယ် FATF ဆုံးဖြတ်ချက်အပေါ် VOA ကမေးရမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီတချို့ကိုနိုင်ငံရေးရည်မှန်းချက်နဲ့လုပ်တာလို့ယူဆတယ်မြန်မာနိုင်ငံအနေနဲ့တော့ဒီစင်းတွေကလွတ်မြောက်အောင်အတက်နိုင်ဆုံးဆောင်ရွက်သွားမယ်အရင်2011ခုနှစ်နဲ့2016ခုနှစ်အကြာမှာလည်းဒီ blacklist ထဲကိုမြန်မာရောက်ခဲ့ပူပြီးမှစီးပွားရေးပြန်တိုးတက်ခဲ့တာရှိခဲ့တယ်။ဒါကြောင့်စိတ်မပူကြပါနဲ့လို့ဒီနေ့ပြန်ပြောခဲ့ပါတယ်ခင်ဗျာ။တရုတ်မှာတော့သတင်းတစ်ပတ်ကြာကျင်းပနေတဲ့ပြည်သူ့ကွန်ဂရက်ညီလာခံမှာသမ္မတရှီကျင်းပင်ခေါဆောင်နေရဆက်ယူနိုင်မဲ့ပါတီဖွဲ့စည်းပုံကိုဒီနေ့ပြင်ဆင်အတည်ပြုခဲ့ကြပါတယ်။ဒီနေ့ကျင်းပတဲ့ညီလာခံနောက်ဆုံးအစည်းအဝေးပြန်မစခင်သမ္မတဟောင်းဟျူချင်းတောင်ကိုညီလာခံခမရဲကလည်းလူနှစ်ယောက်လာခေါ်ထုတ်သွားခဲ့ပါတယ်ဒီလိုလာခေါ်တာကိုဘာကြောင့်မှမသိနားမလည်နိုင်အောင်ဖြစ်နေပုံရခဲ့တဲ့အသက်89နှစ်အရွယ်သမရဟောင်းယူချင်းတောင်ကသူ့ဘေးမှာထိုင်နေတဲ့လက်ရှိသမရရှီချင်းပင်ကိုတခုခုလှမ်းပြောလိုက်ပုံရတာကိုလည်းမြင်ခဲ့ရပါတယ်ခင်ဗျာတရုတ်စီတိုးမြင့်မှုကိုတုံ့ပြန်တဲ့အနေနဲ့ဂျပန်နဲ့အော်စတြေးလျဝန်ကြီးချုပ်တို့လုံခြုံရေးပူးပေါင်းဆောင်ရွက်မှုစာချုပ်ချုပ်လိုက်ကြပါတယ်ဂျပန်နဲ့အော်စတြေးလျတို့အနေနဲ့အတင်းဆောင်မခံတဲ့ထောက်လိုင်းသတင်းမျှဝေဖို့နဲ့ကာကွယ်ရေးဆိုင်ရာပူပေါင်းဆောင်ရွက်မှုမြင့်တင်ဖို့ဒီနေ့သဘောတူလိုက်ကြတာပါခင်ဗျာ။ဟောင်ကောင်မှာတော့တရုတ်ပြည်မကြီးအစိုးရကတိုက်ရိုက်ချမှတ်ထားတဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်3ကိုဒီနေ့ထောင်ချလိုက်ပါတယ်။အသက်19နှစ်နဲ့20နှစ်ကြာသာရှိသေးတဲ့ဒီလူငယ်3ဟာဖြစ်သိမ်းခံထားရတဲ့ကျောင်းသားနိုင်ငံရေးအဖွဲ့ Student Politician အဖွဲ့ကဖြစ်ပါတယ်။သူတို့ဟာတရုတ်ကွန်မြူနတီပါတီဆွေးနွေးကိုဖြုတ်ချဖို့တိုက်တွန်းတဲ့ပြောဆိုမှုတွေနဲ့ဆွဆွဲခံရပြီးအပြစ်ပေးခံရတာပါခင်ဗျာ
VOA မြန်မာပိုင်းရဲ့အောက်တိုဘာလ22ရက်စနေနေ့ညဘက်ရုပ်သံနဲ့ထုတ်လွှင့်တဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညဘက်အတွက်အစီအစဉ်ထုတ်လို့ရမှုက Mac Engineering ဖြစ်ပါတယ်။ရုပ်သံပိုင်း Engineer တွေကတော့ Bill Andrade နဲ့ TN1 တို့ဖြစ်ကြပါတယ်။ VOA မြန်မာမိုင်းရဲ့နောက်ဖက်တင်းဝင်နေနေမနဲ့အစီအစဉ်တွေကြရင်တော့လိုင်းတို25 40 51 kHz 12133 94139 5995တို့ကနေပြီးတော့လည်းထုတ်လွှင့်ပေးပါပါ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ပြည်သူတွေအားလုံးအေးချမ်းကြီးကြပြီးတော့ဘေးရန်ကင်းရှင်းကြပါစေကျွန်မဆုမြတ်ပါပါရှင်